Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်ရဲ့2016ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ည9:00ကနေ10:00အထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်မှုထိချုပ်ရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့တောင်းဆိုနေတဲ့အမေရိကန်အောက်လွှတ်တော်ကဒီမိုကရက်အမတ်တွေဆက်ပြီးတော့ဆန္ဒပြဆဲရှိပါတယ်။ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံထွက်ရေးမထွက်ရေးဒီကနေ့တမိုင်းဝင်လူလူဆန္ဒခံယူပွဲလုပ်ပြီးတော့မဲပေးနေကြပါပြီ။ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံသုံးဝက်ကြာခီးစဉ်အစဒီကနေ့မဟာချိန်မှာမြန်မာလူထုမှအများစုကိုစကားပြောဖို့အဆင်မပြေဖြစ်ခဲ့ပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
အခုညပိုင်းသတင်းဆောင်မတွေထဲမှာတော့ဒေါက်တာဆန်းစုကြည်ရဲ့3ရက်ကြာမဲ့ထိုင်းအိန္ဒိချင်းထိုင်းနိုင်ငံခီးစဉ်တွေအကြောင်းရှူထောင်ဆောင်ကနေတင်ပြပေးသွားမှာဖြစ်ပြီးဒေါက်တာဆန်းစုကြည်ကတော့သူခီးစဉ်ရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ
်။ဒီကဘာလို့ဒီထိုင်းနိုင်ငံကိုလာရဲဆိုတာအဓိကအဖြစ်တော့နိုင်ငံနိုင်ငံကြားထဲမှာနားလည်မှုပို့ပြီးတော့ရှိမှုဖြစ်ကြည့်မှုပို့ပြီးတော့လွတ်လပ်ဖို့ဖြစ်ပါတယ်။
နှစ်နိုင်ငံအစိုးရချင်းပြည်သူချင်းချစ်ကြည်ယဉ်နီးစွာအတူရှင်တွဲနေထိုင်ရေးကိုလေးပေးပြောကြားသွားတာကိုထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်မစ်ဆန်ဟီလီရဲ့မြန်မာပြည်ခီးစဉ်တွေ့ကြုံကိုလည်းထုတ်လွှင့်ပေးပါမယ်။နိုင်ငံတကာသတင်းလွှာအနေနဲ့ကတော့အမေရိကန်မှာလူတွေစုလိုက်ပြုံလိုက်တက်ခံပြစ်တက်ခံရမှုတွေညှော်နှဲကြဆင်းရေးလက်နက်ကင်ဆောင်ခွင့်ထိန်းချုပ်တဲ့ဥပဒေအတွက်ဒီမိုကရက်အမတ်တွေရဲ့လွှတ်တော်တွင်ထိုင်သပိတ်ဆင်နွှဲနေတဲ့အခြေအနေကိုသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးပါမယ်ရှင
်အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ဒူးနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အချိန်ဤဆုံးသက်ဖို့ရီပပလီကန်မတ်တွေဘက်ကကြိုးစားပါတယ်လွှတ်တော်စည်းဝေးတွေကိုလွတ်လပ်ရင်းနဲ့အားလိုက်ရကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြဖို့အဆုံးသတ်အောင်ကြိုးစားတာပါဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့မလျှော့သေးပါဘူးမကြသေးခင်ချိန်ပိုင်းအထိအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ဆက်ပြီးဆန္ဒပြတောင်းဆိုစေပါတနက်ကင်ဆောင်မှုထင်းချုပ်ရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုလွတ်လပ်ရေးနဲ့အားလိုက်ရကာလမတိုင်ခင်မဲခွဲဆုံးဖြတ်ဖို့ပြရားပေးတဲ့အနေနဲ့ဒီမိုကရက်အမတ်တွေကအခုလိုဆန္ဒပြတောင်းဆိုတာပါဗိုလ်ဒူးနေကဆားတဲ့ဒီဆန္ဒပြတောင်းဆိုပွဲကို1960ပြည်နှစ်တွေကလူမှုအခွင့်အရေးတောင်းဆိုတဲ့လှုပ်ရှားမှုရဲ့ခေါင်းဆောင်တဦးဖြစ်သူဂျော်ဂျီယာပြည်နယ်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကဦးဆောင်ပါတယ်အဲဒီကာလတွေတုန်းကအသားရောင်ခွဲခြားတဲ့ဆက်ဆံတာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့နေ့လယ်စာဆားတဲ့နေရာတွေအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနေရာမရွေးဆန္ဒပြတာတွေကိုလုပ်ခဲ့ကြတာပါအခုဆန္ဒပြတောင်းဆိုပွဲရပ်သွားဖို့ Republican အမတ်တွေဘက်ကအတင်းလှုပ်တာကြောင့်လွှတ်တော်ထဲမှာရုပ်တည်တဲ့အခြေအနေဖြစ်ခဲ့ပါသေးတယ်။အဲဒီနောက်မှာ Republican အမတ်တွေကလွှတ်တော်ရန်နာပြီလို့ကြေညာပြီးဒိုက်ရိုက်ရုပ်တံထုတ်လွှင့်တာတွေကိုအဆုံးသတ်ပြစ်ပါတယ်။ဒါပေမဲ့လည်း Democrat အမတ်တွေက mobile phone တွေသုံးပြီး Facebook လိုလူမှုဆက်သွယ်ရေး site တွေကနေကိုယ်တိုင်ဒိုက်ရိုက်ရယူထုတ်လွှင့်ကြပါတယ်။အဲဒီထုတ်လွှင့်ချက်တွေကိုလွှတ်တော်တွင်အစည်းအဝေးတွေကိုဒိုက်ရိုက်ထုတ်လွှင့်ပြတာတဲ့ C-SPAN ရုပ်တံဌာနကပြန်ယူပြီးတော့ထုတ်လွှင့်ပါတယ်။ပြီးခဲ့တဲ့သတင်းဘက်က Florida ပြည်နယ် Orlando မြို့နက်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုကြောင့်လူ49ယောက်သေဆုံးရပြီးတဲ့နောက်တနက်ထင်းချိုရီဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်အမတ်တွေဖိအားပေးတောင်းဆိုလာကြတာပါဒီမိုကရက်တွေရဲ့အခုလုပ်ရဟာလူကြိုက်အောင်စတန့်ထွင်လုပ်တာလို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကဥပမာပါတယ
်ဥရောပသမ္မဂ EU အဖွဲ့ဝင်အဖြစ်ဗြိတိန်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုဒီကနေ့နှောင်းပိုင်းမှာအဆုံးဖြတ်ပေးမယ်တမိုင်းဝင်လူမှုဆန္ဒခံယူပွဲကိုဒီကနေ့စတင်ပါပြီလူမှုစစ်တမ်းတွေအရတော့ခွဲရေးတွဲရေးနှစ်ဖက်စလုံးတို့ကရလမတိမ်မရင်ရှိနေတာပါလူမှုကြီးကြပ်ရေးကိစ္စတွေကိုအဓိကထားခဲ့ကြတဲ့နှစ်လကြာအပြင်းထန်မဲဆွယ်စည်းရုံးမှုတွေအပြီးမှာတော့လာရောက်မဲပေးသူအများပြားရှိမယ်လို့ခန့်မှန်းခဲ့ကြပါတယ်။2000ပြည်နှစ်ကစလို့ရွှေပြောင်းဝင်ရောက်သူနှုန်းနှစ်ဆမြင့်တက်လာတဲ့ဗြိတိန်နိုင်ငံမှာလူမှုကြီးကြပ်ရေးကိစ္စကအတော်လေးအလွဲအမှားမခံမဲအကဲဆက်လာတယ်လို့လူမှုကြားမှာလည်းကွဲပြားမှုတွေရှိနေတာပါ။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်အဖြစ်ဆက်လက်ရည်တည်ဖို့ဦးဆောင်ပြောဆိုနေတာဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကလည်းဘဲဘက်ကိုမဲပေးရမလဲမရေမရာဖြစ်နေသေးတဲ့မဲဆန္ဒရှင်တွေကိုနောက်ဆုံးမဲဆွယ်စည်းရုံးခဲ့ပါတယ်။ဗြိတိန်နိုင်ငံဟာခိုင်မာတောင့်တင်းနဲ့ဥရောပသမဂ္ဂပြည်ပြင်ပြောင်းလဲရေးမှာဗြိတိန်နိုင်ငံအနေနဲ့ပိုပြီးလုံနိုင်စွမ်းရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂကနေနှုတ်ထွက်လိုက်မယ်ဆိုရင်တော့ဗြိတိန်ရဲ့စီးပွားရေးကိုအထိနာစေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ရေးကိုစန့်ကျင်သူတို့ကပြောဆိုကြပါတယ်ရှင်။
အမေရိကန်ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအပါချီတိုက်ခိုက်ရေးရဟတ်ရင်တွေရဲ့ထောက်ကူမှုတွေနဲ့အတူအီရတ်တပ်ဖွဲ့တွေဟာမိုဆူးမြို့တောင်ဘက်ကအထူးကကြတဲ့ခေယာရာလေစိတ်ကိုဦးတည်ပြီးဗိုလ်ဒူးနေကဆလို့ထိုးစစ်ဆင်နေပါတယ်။စူပါစခန်းကြီးလို့သိကြတဲ့အဲ့ဒီလေစိတ်ဟာအထူးကလေရင်ပြေးလမ်းမကြီးနှစ်ခုရှိပြီးယင်းတုန်းကတော့တိုက်လေရင်တွေရဟတ်ရင်တွေနဲ့အမေရိကန်တည်ယူပို့ဆောင်ရေးလေရင်ကြီးတွေအတက်အဆင့်လုံနိုင်တဲ့လေစိတ်ပါ။ တီဂရစ်မြစ်ရဲ့အနောက်ဘက်နားလေးနဲ့တက်လာနေတဲ့အီရတ်တပ်ဖွဲ့တွေကြားထဲမှာအဲ့ဒီလေဆိပ်ရှိပါတယ်။အခုတိုက်ပွဲဟာ2003ခုနှစ်ကဘက်ဂရက်မြို့တော်ကိုအမေရိကန်တွေတိုက်ခိုက်ခဲ့တယ်လို့ပါပဲလို့အီရတ်တပ်မှူးတစ်ယောက်ကတယ်လီဖုန်းကနေတဆင့်စကားပြန်နဲ့ပြောပါတယ်။ကောင်းကင်မှာကဂျက်တိုက်လေယာဉ်တွေအဲ့ဒီအောက်မှာရဟတ်ယာဉ်တွေမြေပြင်ပေါ်မှာတော့ M1A1 တင့်ကားတွေရန်ထားတဲ့အီရတ်မြေပြင်တပ်ဖွဲ့တွေရှိနေတယ်လို့သူ့အမည်ကိုမပြောပါဘူးဆိုတဲ့သတ်မှတ်ချက်နဲ့အဲ့ဒီတပ်မှူးကပြောပါတယ်။အဲဒီဒေသက IS အစွန်းရောက်တွေရဲ့ပြစ်မှတ်တွေကိုအမေရိကန်ဥဆောင်တဲ့ညမောင်းတပ်ဖွဲ့ကဇွန်လ၁ရက်နေ့ကတည်းကစပြီးနေ့စဉ်လိုလေကြောင်းကနေတိုက်ခိုက်နေတာပါဗိုလ်တခုနေကဆိုရင်တိုက်ခိုက်မှု၄ချိန်ကနေ IS တွေရဲ့တိုက်ခိုက်ရေးတပ်ဖွဲ့တစ်ဖွဲ့ကိုထိမှန်တယ်လို့စုဝေးတဲ့ဒေသတခုနဲ့ရေရင်ရှစ်စင်းကိုဖျက်ဆီးပစ်ခဲ့ပါတယ်
ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်ဖြစ်လာဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton နဲ့ဒီမိုကရက်ပါတီကလွှတ်တော်မတ်တွေ Capitol Hill American လွှတ်တော်အဆောက်အအုံမှာပါတီညီညွတ်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ Hillary Clinton ကိုမထောက်ခံကြတဲ့ပါတီတွေမှာနေရာရနေကြတဲ့ Democrat အမတ်တချို့ကတော့လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာ Hillary Clinton ကိုထောက်ခံမဲ့ပေးကြရေးမရေမရာဖြစ်နေကြစေမို့ဒီအချက်ကပါတီညီညွတ်ရေးအတွက်အခက်အခဲဖြစ်လာနိုင်ပါတယ်။ Hillary Clinton ရဲ့ပါတီရင်းပြိုင်မဲ့ဘာမှအထက်လွှတ်တော်မှာ Bernie Sanders ကိုထောက်ခံသူတချို့ကလည်းပါတီညီညွတ်ရေးကသူတို့ရွေးချယ်မဲပေးမဲ့အပေါ်မှာတက်ရမှုရှိမှာမဟုတ်ဘူးလို့ပြောကြပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးဒီလအတွင်းကြောက်ယူတဲ့ဘလူးဘတ်ကရဲ့စစ်တမ်းတစ်ခုအရတော့လွှတ်တော်အမတ်ဆန်ဒါစ်ကိုထောက်ခံသူ45ရာခိုင်နှုန်းလောက်ကကလင်တန်ကိုမဲပေးဖို့ရည်ရွယ်မထားဘူးလို့ဆိုပါတယ်။ဒီလူတွေကထဝက်လောက်ကတော့ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့တေချာနေတဲ့ Donald Trump ကိုမဲပေးမယ်လို့ပြောပါတယ်။ဒီအချက်ကပါတီအတွက်အခက်အခဲတစ်ခုဖြစ်တယ်လို့ Mrs. Clinton နဲ့တွေ့ဆုံခဲ့တဲ့ Democratic လွှတ်တော်အမတ်တွေကတူဖြစ်သူ James Clyburn ကပြောပါတယ်။ South Carolina လွှတ်တော်အမတ် Clyburn ကတော့ဘာမောက်ထက်လွတ်တော်မှာဆန်ဒါစ်အနေနဲ့သူ့ကိုထောက်ခံသူတွေရဲ့သဘောထားတွေပြောင်းလာဖို့ဆောင်ရွက်ပေးမယ်လို့မျှော်လင့်တဲ့အကြောင်းပြောပါရယ်။မစ္စတာဆန်ဒါစ်အနေနဲ့ဟီလာရီကလင်တန်ကိုထောက်ခံပေးစေခြင်းပြီးဒီလိုလုပ်မယ်လို့ယူဆတဲ့အကြောင်းလည်းပြောဆိုသွားပါရယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239ကလိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 932လိုက်ဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမှာသုံးဝက်ကြောက်ခီးစဉ်နဲ့ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံရောက်ပြီးတာနဲ့မဟာချန်အရက်ကိုသွားပါတယ်။အဲဒီနေရာဟာမြန်မာနိုင်ငံသားရွှေပြောင်းလူသမားအများအပြားပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့နေရာဖြစ်ပြီးဒေါက်ဆန်းစုကြည်ကိုတွေ့ဆုံနှုတ်ဆက်ခွင့်ရဖို့ထောင်နဲ့ချီတဲ့လူသမားတွေစောင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းအစိုးရရဲ့တင်းကျပ်လာတဲ့လူညိုရေးစီစဉ်တွေအောက်မှာပဲအခန်းတစ်ခုထဲမှာလူသမားတချို့နဲ့ဒေါက်ဆန်းစုကြည်တွေ့ဆုံစကားပြောရပါတယ်။အပြင်မှာနောက်ထပ်ရာပေါင်းများစွာသောလူသမားတွေရှိနေသေးတာကိုသတိပြုမိတဲ့ဒေါက်ဆန်းစုကြည်ကအရီလူသမားတွေကိုအပြင်ထွက်ပြီးစကားပြောဖို့စီစဉ်ခဲ့ပေမဲ့ရုတ်တရက်မိုးတီးထန်လာတာကြောင့်အစီအစဉ်ပြတ်သွားပြီးဘန်ကောက်ကိုပြန်သွားရပါတယ်။ဒီကနေ့သူဝနဘူမိလေးစိတ်ကိုဒေါက်ဆန်းစုကြည်မရောက်ခင်မှာပဲနေစိတ်မှာစောင့်နေကြတဲ့မြန်မာရေးလှူရှားသူတွေကိုထိုင်းစစ်အစိုးရကဖယ်ရှားခဲ့ပါသေးတယ်။ 45 rights အဖွဲ့ကဘန်ကောက်မြို့နိုင်ငံသားသတင်းတော်များအသင်း FCCT မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ဖို့စီစဉ်ထားတာကိုရဲနဲ့စစ်သားတွေကလည်းတားဆီးပါတယ်။အမျိုးသားလူညုံရေးဆိုတာကိုအကြောင်းပြပေမဲ့ဒီသတင်းစာရှင်းလင်းပွဲဟာအဲ့ဒီအဆင့်ထိမရောက်တဲ့အကြောင်းနဲ့ဒါဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ 45 rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith က VOA ကိုပြောပါတယ်။ရိုဟင်ဂျာလို့ကိုကိုကိုခေါ်ကြတဲ့လူနည်းစုတွေအရေးလှူရှားတဲ့အဖွဲ့အစည်းကလည်းသတင်းတော့တွေမီးတာကိုမဖြေဖို့ထိုင်းစစ်အစိုးရကသူတို့ကိုတားမြစ်ခဲ့တယ်ဆိုတာကိုပြောပြီးဒေါက်ဆန်းစုကြည်တန်အိတ်ဖွင့်ပေးစာအတူတူဆောင်ကိုဖတ်ပြပါတယ်။အခုခီးစဉ်တွင်ရိုဟင်ဂျာဆိုတာနဲ့ပတ်သက်တဲ့ဘယ်လိုကိစ္စမျိုးကိုမှဆွေးနွေးတာမလုပ်ဖို့သဘောတူထားတယ်လို့ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကအင်္ဂါနေ့မှာသတင်းတော့တွေကိုပြောထားပါတယ်။ဒီခီးစဉ်တွင်သတင်းတော့တွေသတင်းရယူတာကိုလည်းထိုင်းဆိုရကအကြီးအကျယ်ကန့်သက်ထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခုထိုင်းခီးစဉ်ဟာပြီးခဲ့တဲ့ AP လမှာအစိုးရသည်ဖွဲ့စည်းပြီးခဲ့တဲ့ကဆိုရင်နိုင်ငံတော်အစ်စ်မြင့်တာဝန်ရှိသူတို့အဖြစ်နဲ့ပထမဆုံးထိုင်းခီးစဉ်ဖြစ်ပါတယ်။2012ခုနှစ်တုန်းကတော့ဘန်ကောက်မှာလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုလွှတ်တော်အမတ်အနေနဲ့တက်ရောက်ဖို့ပထမဆုံးအကြိမ်သွားခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကတော့မဟာချိုင်မှာလူသမားတွေကိုစကားပြောဖို့အခြေအနေရခဲ့ပါသေးတယ်။
ကျူးဘားနိုင်ငံဂွာတာနာမိုအမေရိကန်စစ်ကျင်းစခန်းမှာထိမ့်သိမ်းခံထားရသူရီမန်နိုင်ငံသားတဦးကိုမွန်တီနီဂရိုနိုင်ငံကိုပြောင်းရွှေ့လိုက်တယ်လို့အမေရိကန်စစ်တပ်ကကြေညာပါတယ်။အဗဒဲမာလစ်အာမက်အဗဒဲဝါဟက်အယ်ရာဟာဘီကိုပြောင်းရွှေ့လိုက်တာကြောင့်ဂွာတာနာမိုအချင်းထောင်မှာလက်ရှိ89ဦးပဲကျန်ရှိတော့တာဖြစ်ပါတယ်။2002ခုနှစ်အစောပိုင်းကဖွင့်လှစ်ခဲ့တဲ့ဂွာတာနာမိုအချင်းထောင်မှာတချို့အချိန်တွေမှာဆိုရင်ထိမ့်သိမ်းခံရသူ100နီးပါးရှိခဲ့ပူပါတယ်။ El Rahabiha El Kaita upon window chippy, thoughting Kayade a poor gowns on Osama Bin Laden yet that doors out Pilet Darwin UK Bubi. American and New Bound Tapodigo, Taikamurima, Bowing Keralu. American Sitanajo, Bendigo yet Tau Tariga, Popiavari. Afghanistan is a Gubo, Josa Saint Twin. Natal Satakuni, Dizem Malama, Pakistan Tapodiga, Tugu, Pansi get up chippy. Pampi now Dalala Ujama, Guatanamugu, Yashila, Pipari. American Piransugo, Suzuwa, Chincham Hugani, Gawabu, a dre. El Rahabigo Sebi, Tending Tabu, Melo at Dobulo, Sisi Ye Puega, Natal Saligunima, Sompia Gabi, Dugo, Leb Young Bibu, Tokan, Bigger Up Your Body. Montenegro, Nanga Ye Ludaj, Sana Tatamu, Sanya Samuel Chene, Guadanamo, Jensakan, Pating Ye, American Ye, Joe Banjago, Sailu Leia, Tokan, Bidder, Dre Jesu, Dinshire, Jale, American Sitanajo, Pentagon Ye, Botunica, Gina Jama, Tetu, and Popia Varish.
Neon, you saw and told me about the Antanida Lea, the Grimminus of Maro, Sabinang and Sabinu, Yaldabi. American Beyond New York Mugani, Connecticut, Japan, and Nambia, not Sabing Yodorava. So, Imbos, Tulian, Hag, about the Marquis in Sangaja, Mugan, Dambu, New York, Jonathan, Lizigani, Tanilani, Minnesota, Kugizing, Rosalan, Limu, Baltram, Pekatka, Piamia, Amiano, Tanai, Connecticut, Kilomita, and Mongabari. Carbon Fibre, Disautare, Sula, Imbos, Tulian, Hag, Napa Dauman, Jacunasan, Midashi, Eraha, Boyan, Savo, Seven, Lian, Dauman, Jet, Dauma, Puja, Bido, Motogar, Ziza, Legion, or Shibari. တောင်မန်နှစ်ဖက်မှာနေအောင်ကြီးစွမ်းရင်စုဆောင်ကြယူတဲ့ဆဲလ်ဘောင်း1000ခန့်ထောင်ထည့်သွင်းထားပြီးအဲ့ဒီဆဲလ်တွေကနေလေယာဉ်ရဲ့ဘက်ထရီတွေကိုအပြည့်ပေးတာပါ။2021ခုနှစ်မလမှာခီးစဉ်စပြီးထွက်ခွာခဲ့တဲ့အာရဗ်စော်ဘောင်းများပြည်တော်စုအဘူဒါဘီမြို့ကိုပြန်တမ်းမဲ့နောက်ဆုံးခီးတစ်ထောက်ကိုတော့လေယာဉ်မှုဖိတ်ကတ်ရဲ့လူပေါ်ကိုင်ပဲ့လေယာဉ်မှု
Entrepreneurship Summit ကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားမှာစူးစီးရောက်ရှိနေကြပါတယ်။အရေးပါတဲ့မူဝါဒချမှတ်သူတွေ၊ယင်းနှိမ့်မြုံနံသူတွေနဲ့အောင်မြင်မှုတစ်ခုအထိရထားပြီးဖြစ်တဲ့ပုံကိုယ်တွေနဲ့တွေ့ဆုံထိတွေ့ခွင့်ရဖို့အတွက်အခုလိုလာရောက်ကြတာဖြစ်ပါတယ်။ အမေရိကန်သမ္မတဘရက်အိုဘားမား၊နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီ၊ကုန်သွယ်ရေးဝန်ကြီးဘန်နီပရစ်ကာနဲ့အသေးစားစီးပွားရေးလုပ်ငန်းများစီမံခန့်ခွဲမှုဆိုင်ရာဌာနအကြီးအကဲ၊မာရီယာကွန်ထရာရာဆွစ်တို့လည်းပါဝင်စကားပြောကြမှာဖြစ်ပါတယ်။ဒါ့အပြင်ဂူဂယ်နဲ့
Direct from Washington, the voice of America, VOA. ดองซันสุจีရဲ့ထိုင်းနိုင်ငံခီးစဉ်နဲ့စပါမယ်ရှင်ဒေါန်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံကိုတုံးရကြခီးစဉ်မှာခီးရောင်းမဆိုင်မှာပဲမြန်မာရွှေ့ပြောင်းလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုသိရှိနိုင်ဖို့ရည်ရွယ်ပြီးမြန်မာနိုင်ငံသားအများပြားရှိရာမဟာချန်ရက်ကိုတွားရောက်ခဲ့ပါတယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချိန်မှာဒေါန်ဆန်းစုကြည်ကမြန်မာအလုပ်သမားတွေအတွက်အစိုးရတက်ကက ရောက်မြန်မာအလို့သမားတွေနဲ့တွေ့ဆုံခဲ့တာပါခီးစဉ်လုံခြုံရေးအကြောင်းပြချက်နဲ့ထိုင်းအနာပိုင်တွေရဲ့ကန့်သတ်မှုကြောင့်ဒေါန်ဆန်းစုကြည်မေကွန်းပြောမဲ့ခံပါတယ်ဝင်ရောက်ခွင့်မရကြတဲ့မြန်မာရှေ့ပြောင်းအလို့သမားယာနဲ့ချီရှိခဲ့ပါတယ်ထိုင်းနိုင်ငံကိုသူပါကြောက်လာရောက်ရတဲ့အကြောင်းနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကထလေတိုင်းငါးပစွန်စေးခံမှမှအခုလိုပြောသွားပါတယ်
ဒီကျမတို့ဒီထိုင်းနိုင်ငံကိုလာရဲဆိုတာအဓိကအဖြစ်တော့နိုင်ငံနိုင်ငံအကြဲမှာနားလည်မှုပို့ပြီးတော့ရှိဖို့ချစ်ချင်မှုပို့ပြီးတော့တိုးတက်ဖို့ဖြစ်ပါတယ်ဒီလိုဖြစ်ဖို့ဆိုတာအဓိကဆိုတော့နိုင်ငံသူနိုင်ငံသားတွေကြားထဲမှာနားလည်မှုရှိရမယ်ချစ်ချင်မှုရှိရမယ်အစိုးရတွေကြားထဲမှာလည်းနားလည်မှုရှိရမယ်ချစ်ချင်မှုရှိရမယ်အဲ့ဒီဟာအတွက်ကိုကျမတို့ကလည်းကျမတို့ရဲ့ဒီမှာလာပြီးတော့လူလူနဲ့နိုင်ငံသူနိုင်ငံသားတွေကိုကူညီတယ်လို့ကျမတို့ကလည်းပြန်ပြီးတော့ကိုညီနိုင်တယ်လို့ကျမတို့ကပြောလိမ့်ပါတယ်။ဒါလို့ကျမတို့အရှင်ပြေအောင်လုပ်ပေးရမယ်ဆိုတာဟာကာယကံရှင်တွေကပြောမှသာသိမှာပါ။
မြန်မာရှေ့ပြောင်းအလို့သမား900လောက်ကို၅ပစွန်ဈေးခန့်မှတဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ထိုင်းအာဏာပိုင်တွေကအစောပိုင်းမှာစီစဉ်ထားပေမဲ့ထိုင်းနိုင်ငံတွင်အလို့သမားအခွင့်အရေးချိုးဖောက်ခံနေရတဲ့ကိစ္စဝိုင်းဝန်းတိုင်ကြားကြမှာကိုမလိုလားတာကြောင့်အကန့်အသတ်တွေလုပ်ခဲ့တာဖြစ်နိုင်ကြောင်းအဲ့ဒီခန့်မှတွေမှာသတင်းယူခွင့်ရခဲ့တဲ့ The Nation သတင်းတောက်မ မယင်းနေဦးကပြောပါတယ
်ဒေါ်ဆန်းစုကြည်ကလည်းသူပြောလာတဲ့စကားထဲမှာ तू ကဒီမြန်မာလူ့ကမာရခက်ခဲကိုတိချင်လို့လာတာလေဒီလိုမင်းမဲ့ဒီလိုမျိုးပြောမဲ့လူတွေရှိမဲ့ဆိုတာတီလို့သူတို့ကတမင်မပြောနိုင်တဲ့လူတွေကိုပဲလာပြီးစားထိုးလိုက်တယ်လို့ထင်တယ်ဘာဖြစ်လို့လဲကျမတို့ကိုယ်တိုင်အဲ့ဒီခန်းမထဲမှာနေပြီးတော့နားထောင်ကြရတော့ဒေါ်ဆန်းစုကြည်ကတိချင်လို့မေးတာကိုဒီထိုင်နေတဲ့လူ့ကမာရလုံးဝမဖြစ်နိုင်လို့ကျမတို့ဒီကနေရက်ကြည့်နေတဲ့ဒီပဒင်းထောက်တိုင်ဝိုင်းကနေတော့မှတိလောက်ဝိုင်းဖြီပေါ့ဒီအလုတ်ကမားတွေကနေတော့မှဘာမှမမေ့ရမဖြစ်ဘူးဒါပေမဲ့မေးရလူတော့ရှိရတယောက်နှစ်ယောက်သုံးယောက်ရှိရထိုင်းနိုင်ငံတည်းကအလုတ်ကမားခွင့်ရချိုးပေါက်ခံနေရတဲ့ကိစ္စတွေကိုဒေါ်အောင်ဆန်းစုကြည်တိသွားမှကိုတို့စိုးရိမ်နေလို့ပဲထင်ပါတယ်ကျမတို့ပွဲမစခင်မှာအပေါ်တက်သွားတဲ့အချိန်မှာကျမတို့ကိုယ်တိုင်ကြားတယ်ဒီအလုတ်ကမားရဲ့စကားပြန်ကပြောတယ်လုံးဝမထရဘူးလုံးဝစကားမပြောရဘူးဘာမှမဖြေရဘူးသူပြောရင်လက်ခုပ်တီးလို့ရတယ်အဲ့လိုပြောတယ
်ထိုင်းနိုင်ငံရောက်မြန်မာလူသမားတွေကိုနိုင်ငံကူးလက်မှတ်အလွယ်တကူထုတ်ပေးနိုင်ရင်းနဲ့မြန်မာနိုင်ငံသားဖြစ်ကြောင်းအထောက်အထားလက်မှတ် CID ထုတ်ပေးနိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်
တကယ်တော့ကျမတို့ကဒီတော့နိုင်ငံလက်မှတ်တွေရစီချင်တာပါဒါ ው လည်းဒီကျမတို့ရဲ့ ancient ဒီ ancient နိုင်ငံဖြစ်တဲ့ Thai ကလည်းကန့်ကွက်ချက်မဟုတ်ပါဘူးဒါပေမဲ့အစလုံးကကျမတို့ကိုယ်ကနေ process ဆီအောင်ထုတ်ပေးဖို့ဆိုတော့ကျမတို့နိုင်ငံဆိုတာတောင်းဆိုခဲ့လို့အဲ့ဒီအတိုင်းလိုက်ရောပြီးတော့ထုတ်ဖြစ်ပေးချတာနောက်ဆိုရင်ကျမတို့ဟာနိုင်ငံလက်မှတ်တွေထုတ်ပေးဖို့အစီအစဉ်လည်းရှိပါတယ်အဲ့ဒီဟာအပြင်မှာလည်းနိုင်ငံနိုင်ငံသားများအားလုံးဟာဥပဒေပေါင်းတွေဒီနိုင်ငံရဲ့ဥပဒေပေါင်းတွေရသည်ရသိုက်တဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျွန်တော်တို့တတ်နိုင်အောင်ကြိုးပမ်းပြီးတော့အလုပ်ပေးပါမယ
်စမုတ်စကုံမှာရှိတဲ့စက်ရုံ၃ခုကအလုပ်သမားတွေကိုငါးပစွန်ဈေးခန့်မှတည်းခေါ်လာတာဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရမယ်ဆိုတာတော့ထိုင်းအာဏာပိုင်တွေကအလုပ်သမားတွေကိုကြိုတင်အသိမပေးခဲ့ဘူးလို့မတ်ရင်နေဦးကပြောပါတယ်
ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့လာတယ်ဆိုတာမတိဘူးလားပေါ့မတိဘူးပေါ့အဲ့လိုဖြေတဲ့လူတွေလည်းရှိတယ
်။ငါးပစွန်စည်းခမ်းမတဲ့မှာဒေါ်ဆန်းစုကြည်ကိုမေကွန်မေးသူ၄ဦးသာရှိပြီးမြမလူသမားတွေဘက်ကလည်းအသက်၅နှစ်ကနေ10နှစ်ကြားသူတို့ရဲ့ကလေးငယ်တွေစေယုံတက်ချင်တဲ့အခါကျောင်းတက်ချင်တဲ့အခါကြုံရတဲ့အခက်အခဲတွေတင်ပြကြသလိုအလူသမားတို့ဒီနေ့လောက်ကဘတ်380ကိုထိုင်းနိုင်ငံသားတွေနီးတူရနိုင်မလားဆိုတဲ့မေးခွန်းတွေမေးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ကတော့အတက်နိုင်ဆုံးလက်တွေ့ကြကြဖြည့်ရှင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြပြသွားတာပါရှင်။ရွှေပြောင်းလူသမားအများစုနဲ့တွေ့ဆုံစကားပြောခွင့်မရတဲ့အတွက်စိတ်ပျက်ရတဲ့အကြောင်းထိုင်းနိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ထိုင်းနိုင်ငံကိုရောက်ရောက်ချင်းဘန်ကောက်မြို့နားကမြန်မာလူသမားတွေရှိတဲ့မဟာချိုင်ရက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သွားရောက်ခဲ့တာပါ။မြန်မာရွှေပြောင်းလူသမားတွေနဲ့တွေ့ဆုံခဲ့တဲ့အပေါ်ဒေါအောင်ဆန်းစုကြည်ဘာတွေပြောသွားသေးသလဲဆိုတာကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံလို့သူထောက်နဲ့ချီတဲ့မြန်မာရွှေပြောင်းအလုပ်သမားတွေမဟာထန်အရက်ကငါးပစွန်ခန်းမအပြင်မှာဆူတောင်းထန်နေကြွေးကြော်နေကြတာပါထိုင်းအာနာပိုင်တွေစီစဉ်တဲ့ခန်းမထဲမှာရာနဲ့ချီတဲ့မြန်မာအလုပ်သမားတွေကိုစကားပြောခွင့်ရခဲ့ပါတယ်ခန်းမထဲမှာလည်းစင်တူဝတ်စုံဝတ်ထားတဲ့မြန်မာအလုပ်သမားတွေတိတ်တိတ်ဆိတ်ဆိတ်ထိုင်နေပြီးဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းကိုနားထောင်ခဲ့ကြပါတယ်ခဏအကြာမှာတော့ဒေါအောင်ဆန်းစုကြည်ကစကားပြောစင်မြင့်ပေါ်ကဆင်းသွားပြီးငြိမ်သက်နေတဲ့မြန်မာအလုပ်သမားတွေအချို့ကိုတွားရောက်စကားပြောဆိုခဲ့ပါတယ်။ခမ်းမပြင်ပတ်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အော်ဟစ်ဆောင်ဆိုင်နေတဲ့မြန်မာအလုပ်သမားတွေကိုစကားပြောဖို့စီစဉ်ခဲ့သေးပေမဲ့မိုးသေးသေးထန်ထန်ရွာချတာကြောင့်စကားပြောဖို့အခွင့်မသာဖြစ်ခဲ့ပါတယ်။ဆောင်ဆိုင်နေတဲ့ထောင်နဲ့ချီတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုစကားပြောခွင့်မရခဲ့တဲ့အတွက်စိတ်ပြရတဲ့အကြောင်းရွှေပြောင်းလူသမားအခွင့်အရေးဆောင်ရွက်မှုအဖွဲ့ကအန်ဒီဟော့ကိုဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်
said she was very disappointed that she didn't get a chance to speak with the actual genuine
ရွှေပြောင်းအလုပ်သမားတွေနဲ့စကားမပြောရတဲ့အတွက်တိတ်ကိုစိတ်ပြက်ရတယ်လို့ကျွန်တော်ကပြောပါတယ်ရွှေပြောင်းအလုပ်သမားတွေနဲ့စကားပြောခြင်းပေမဲ့အခြေအနေကမပေးဘူးလုံခြုံရေးကတိတ်ကိုအားနေပါတယ်ထိမ့်သိမ့်နိုင်တဲ့အခြေအနေလည်းမရှိတာကြောင့်သူ့အနေနဲ့အလုပ်သမားတွေကိုစကားမပြောနိုင်ပါဘူးဒါကြောင့်သူစိတ်ပြက်ရတယ်လို့ပြောတာဖြစ်ပါတယ်သူ့အနေနဲ့လည်းအခက်အခဲကိုကောင်းကောင်းနားလည်တာကြောင့်ပြဿနာတော့မရှိပါဘူး
မဟာချန်ရက်ကနေဘန်ကောက်မြို့တော်ကိုပြန်ဖို့ကားပေါ်အတက်ဒေါ်ဆန်းစုကြည်ကအန်ဒီဟော့ကိုအခုလိုပြောဆိုခဲ့တာပါဒါအပြင်တွေ့ခွင့်မရတဲ့ခမ်းမအပြင်ဘက်ကမြန်မာအလုပ်သမားတွေအတွက်လည်းစကားလက်ဆောင်ပါခဲ့တဲ့အကြောင်းရွှေပြောင်းအလုပ်သမားအခွင့်အရေးဆောင်ရွက်မှုအဖွဲ့ကဦးစိန်ထေးကအခုလိုပြောပါတယ
်ကျွန်တော်တို့ထေဆုတော့မပြောလိုက်နိုင်ဘူးသူကတော့ဟိုအခုလိုမျိုးဒီရတူအခြေအနေကြောင့်ဒီအောက်ကအောက်မှာစောင့်နေတဲ့လူတွေပေါ့နော် စကားပြောခြင်းမပြောဖြစ်တာကိုနားလည်ပြီးပါဘောအဲ့ဒါလေးကိုဒီလူတွေသိအောင်လည်းပြောပြီးပါဆိုပြီးတော့အဲ့လောက်ပဲပြောသွားပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်အတွင်းမဟာချန်ရက်ကမြန်မာရွှေပြောင်းအလုတ္တမအားလုံးနဲ့မတွေ့ဆုံနိုင်ခဲ့တယ်လို့ထန်ဟင်းမြန်မာဒုက္ခသည်စခန်းကိုတွားရောက်မဲ့အစီအစဉ်ကလည်းရာသီဥတုအခြေအနေကြောင့်ဖျက်ခဲ့ရပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်ကမူလအစီအစဉ်အတိုင်းအပြည့်အဝတော့ဖြစ်မလာပါဘူး။ဒီလိုအခြေအနေမျိုးရှိပေမဲ့လည်းဒေါအောင်ဆန်းစုကြည်နဲ့ထိုင်းဆိုရကြမှာပူးပေါင်းဆောင်ရွက်မှုတွေကြိုတင်သဘောတူညီမှုတွေကတော့အတိုင်းအတာတစ်ခုအထိရှိနေတယ်လို့ထိုင်းခြေဆိုင်အရာဝတီသတင်းဌာနရဲ့အက်ဒီတာချုပ်ဦးအောင်စောကပြောပါတယ
်။အခုဒီနေ့ဖြစ်တဲ့ကိစ္စမှာတော့မှထိုင်းဘက်ကအတော်ကိုသူတို့လုံခြုံရေးနဲ့သူတို့မထင်းသိမ်းနိုင်တာကိုသူတွေ့ရတယ်ပေါ့လေ။စမနချန်ဆိုရင်လည်းသူတို့တင်တော့တင်တယ်။သူတို့နှလုံးအောင်ရတော့နေတယ်။ဘာကြောင့်လဲဆိုတော့စန်းစစ်ကြီးပေါ်မှာထားတဲ့ဒီဟာမျောလင်းချက်တွေ expectation တွေဒီမိုင်ဂရန့်ဝါကာတွေရဲ့ဟိုမျောလင်းချက်တွေပေါ့နော်။အဲအဲ့ဒါတွေကိုသွားမလဲဆိုတော့ဒုက္ခတွေဒီကိစ္စတွေပေါ့။အဲ့ဒါတွေကြောင့်ကျွန်တော်တင်တယ်သူတို့အများကြီးကောင်းချောင်ဒီညဆိုရင်လည်းလုံခြုံရေးအတွက်အများကြီးကိုစီစဉ်ရမယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့တခြားတစ်ခါမှာထိုင်းအစိုးရကတော့ဒေါ်ဆန်းစုကြည်နဲ့ကြားထဲမှာတော့နားလည်မှုတွေအများကြီးရထားတယ်လို့ကျွန်တော်တို့သူတို့ထိုင်းမှာရှိတဲ့တဲ့ညကျွန်တော်သိရပါတယ
်။ထိုင်းဝန်ကြီးချုပ်ဖရာယွတ်ချန်အိုချာနဲ့တွေ့ဆုံချိန်မှာတော့ရွှေပြောင်းအလို့သမားအရေးနှစ်နိုင်ငံပြည်ဝင်ခင်ကိစ္စတွေအပါအဝင်ဒုက္ခတဲ့အရေးတွေကိုဆွေးနွေးကြမယ်လို့ခန့်မှန်းကြပါတယ်။ထိုင်းနိုင်ငံတွင်မှာတရားဝင်ရွှေပြောင်းအလို့သမားအဖြစ်မှတ်ပုံတင်ထားတဲ့မြန်မာနိုင်ငံသားတသန်းခွဲကျော်ရှိနေတာပါ။ထိုင်းနိုင်ငံတွင်တရားဝင်နဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမားတွေနေရစွန့်ခွာထွက်ပြေးလာသူမြန်မာနိုင်ငံသားစုစုပေါင်း5သန်းနီးပါးကိုထိုင်းနိုင်ငံကလက်ခံထားတာဖြစ်ပါတယ်ရှင်
။မတင်ကီထိုက်ပြောပြခဲ့တာပါရှင်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ရဲ့အိမ်နီးချင်းထိုင်းနိုင်ငံတုံးရကြသွားနေတဲ့ခရီးစဉ်ကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့် American Democratic Party အမတ်တွေလွှတ်တော်တွင်ထိုင်းသပိတ်ဆင်နွှဲနေတာဘာကြောင့်လဲဆိုတာကိုလည်းပြောပြပေးဖို့ရှိပါတယ်။အခုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်တွင်ခရီးစဉ်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ရဲ့ဒုတိယနေ့ခရီးစဉ်ဖြစ်မနက်ပိုင်းမှာရခိုင်ပြည်နယ်စစ်တွေမြို့မင်းကန်ရက်ကွက်ကရခိုင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကိုလည်းတွားရောက်ခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စစ်တွေဟိုတယ်မှာယမိယက်ဖာတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံတာမှာတချို့ယမိယက်ဖာတွေကတွေ့ဖို့ညှဉ်းဆန်ခဲ့တယ်လို့ရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်အမျိုးသားပါတီကလည်းမစ်ဆန်ဟီလီနဲ့တွေ့ဆုံဖို့ညှဉ်းဆန်ခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံလူ့အခွင့်အရေးအစီရင်ခံစာတင်သွင်းသူမြစ်ဆန်ဟီလီဟာဒီကနေ့ဒုတိယမြောက်နေ့ရခိုင်ခီးစင်မှာတော့စစ်တွေမျိုးမင်းငန်ရက်ကွက်မှာရှိနေတဲ့ရခိုင်ဒုက္ခသည်စခန်းနဲ့အစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကွက်တို့ကိုတွားရောက်ခဲ့ပါတယ်။ဒီနောက်မှာတော့စစ်တွေဟိုတယ်မှာယမိယက်ဖတွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ
်။အဲ့မှာဟိုဒီတစ်ခိုင် IGP ကတက်ကူတော့ဒီနဲ့ပြီးတော့အောင်မြင်သာသွားပါတယ်ဒီလိုကဒီစစ်တပ်ကရှိတဲ့အရေးချင်းကဟိုဦးရီကူဆုံးသွားတဲ့ခိုင်ခွေရောခိုင်မီတာစီရောဟုတ်တယ်အောင်မြင်ရတဲ့ဒီစပါးအရေးရပ်ပ
ါရခိုင်မီနယ်ကိုရောက်ရှိနေတဲ့မြစ်ဆန်ရန်ဟီလီဟာစစ်တွေမြို့မှာရခိုင်တို့ဘက်ကရွှေစေဒီဆရာတော်ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေနဲ့တရားတွေ့ဆုံဖို့စီစဉ်ကမ်းလှမ်းခဲ့ပေမဲ့ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေကတွေ့ဆုံဖို့ညှင်းဆန်ခဲ့ကြပါတယ်တွေ့ဆုံဖို့ညှင်းဆန်ခဲ့တာနဲ့ပတ်သက်ပြီးစစ်တွေရမိရဖဦးတန်းဝင်းက VOA ကိုခုလိုပြောပြပါတယ
်သူလာတဲ့အခါဘာတွေကျင်းရဆက်မလဲလို့မေးရင်မြန်မာနိုင်ငံအတွက်ပေါ်အတွက်ပေါ်ရခိုင်ပြည်အတွက်ပါ positive view ကသိကြစရာဘာမှမဖြစ်ဘူးခင်ဗျာအမှန်က63နှစ်ဆိုင်မှန်းလောက်ရောက်တာနဲ့အင်္ဂလိပ်တွေကသူတို့မှအရင်တော့မရှိဘူးတဲ့ကာတင်ကြောင်းတွေအဲဒီကွက်တွေကလည်းရှိတာပဲခြေသေးတွေလည်းရှိတာပဲသူတို့ကအစင်းတစ်ခုခုမြင့်တက်သွားတယ်ဆိုတော့ဘယ်သူမှညင်းလို့မရဘူးဒီပြားဒီကြားထဲကပဲမြစ်ကြံကြီးကအနေနဲ့အဲ့လိုမြောက်ပြည်သူကဘာပဲလို့အကောင်းဘက်ကမမြင်တဲ့နဲ့အနေနဲ့ negative view ကရှိနေတဲ့လူတယောက်လာတဲ့တစ်ချက်မြန်မာနိုင်ငံမှာဘာမှအပေါင်းလက္ခဏာတော့ဆောင်တဲ့အကောင်းကျိုးရလာလိမ့်မယ်လို့ကျွန်တော်မထင်ဘူ
းမြစ်ကြံကြီးလီဟာမနေ့ကနိုင်ငံသားစီစစ်မဲ့အစီအစဉ်တွေကိုညှင်းဆန်နေတဲ့ပုံနှံကျွန်းမြို့နယ်ကကာဒီကျေးရွာကမွ슬လင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ဒီပြင်ကျောက်တော်မြို့နယ်ပညာဝကျေးရွာကရခိုင်စစ်ဘေးဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေနဲ့လဲတွားရောက်တွေ့ဆုံခဲ့ပါတယ်ဒီကနေ့မှာတော့စစ်တွေမြို့ပေါ်ကအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်လူမျိုးတွေကိုတွားရောက်တွေ့ဆုံမှုတွေလုပ်ခဲ့တာပါဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာတော့တွေ့ကျင်သူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ရခဲ့ပြီးအာဏာပိုင်တွေအခြားသူတွေဝင်ရောက်နားထောင်ခွင့်မရှိဘူးလို့သိရပါတယ်မစ္စဇန်ဟီလီယာမနက်ဖြန်မှာတော့ရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင်
မစ္စတာဟီလီရဲ့မြန်မာပြည်ခီးစဉ်အကြောင်းမိခပြောပြသွားတာပါ။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတပုတ်ဘက်ကိုအလှည့်ပေးပါဦးမယ်။အမေရိကန်ပြည်ထောင်စုမှတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်ဖို့အထက်လွှတ်တော်မှတပိတ်မှောက်ခဲ့ပြီးတပတ်အကြာမှာပဲအောက်လွှတ်တော်ကဒီမိုကရက်တစ်အမတ်တွေလွှတ်တော်ခံမှတဲ့မှာထိုင်းတပိတ်မှောက်ခဲ့ကြပါတယ်။ဖလော်ရီဒါပြည်နယ်မှာဇွန်လ12ရက်နေ့ကအစုလိုက်ပြုံလိုက်အသက်ခံရပြီးလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဒီမိုကရက်တစ်ပါတီကတကြောပြန်ထတ်ကြိုးစားခဲ့ကြတာပါ။အမေရိကန်မှာမကြသေးခင်နှစ်တည်းအတွင်းတနက်ပြစ်မှုတွေကြောင့်တည်ဆုံးသူပိုတိုးလာနေပေမဲ့ Republican အမတ်တွေကတော့အလွယ်တကူတနက်ဝယ်ခွင့်မရအောင်ကန့်သတ်မဲ့ဥပဒေတွေပြဋ္ဌာန်းမဲ့အစီအစဉ်ကိုတားဆီးနေကြဆဲဖြစ်တဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်ကပြောပြပေးမှာပါရှင
်။ဝစ်ဆောင်ပြေဝစ်ဆားဆင်ထားတဲ့အလွတ်တော်အမတ်40လောက်ကနိုင်ငံတော်သချင်းကိုတည်ဆိုပြီးတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းနိုင်ဖို့တောင်းဆိုတဲ့အနေနဲ့လွှတ်တော်ခန်းမှကျမ်းပေါ်မှာထိုင်းပြီးတော့ဆန္ဒပြခဲ့ကြတာပါ။
We will occupy
တို့တော်ခမ်းမကိုသိမ့်ပိုက်ထားပါတယ်မဲခွဲဆုံးပြပန်ခွင့်ကိုပြစ်ပယ်လို့မရတော့ပါဘူ
းတို့တော်ကိုယာယီရန်သားကြောင့်ဥက္ခကကြီးညာလိုက်တယ်လို့လွှတ်တော်ရင်းမှာမှတ်တမ်းတင်ရိုက်ကူးနေတဲ့ကင်မရာတွေလည်းပိတ်လိုက်တဲ့အတွက် Connecticut ပြည်နယ်အောက်လွှတ်တော်အမတ် John Larson အနေနဲ့စကားကိုစွန့်အောင်တော့ပြောခွင့်မရခဲ့ပါဘူးဒါပေမဲ့လွှတ်တော်ရင်းကအခြေအနေတချို့ကိုတော့ပုတ်ကလီကလိုင်းတွေကတဆင့်ထုတ်လွှင့်ခဲ့ကြပါတယ်ဒီမိုကရက်တွေကတော့အကြမ်းဖက်သမားတွေနဲ့အန်နီယေပေးနိုင်သူလူပုဂ္ဂိုလ်တွေအနေနဲ့လည်းနဲ့ဝယ်ယူတာကိုကန့်သတ်ဖို့နောက်ကျောင်းရာဇဝင်ကိုစုံစမ်းစစ်ဆေးဖို့အပါအဝင်ပုံမူတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့တောင်းဆိုနေတာပါဒီမိုကရက်တစ်ပါတီဂျော်ဂျီယာပြည်နယ်အောက်လွှတ်တော်အမတ် John Lewis ကလည်းလွှတ်တော်ရင်းမှာမဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့ပါတယ
် We are calling on the leadership of the house to bring
ကုတော်ကြီးကအနေနဲ့ကြိုးကြောစီလျော်မှုရှိတဲ့လက်နက်ထိန်းချုပ်ရေးဥပဒေတရက်ကိုမဲခွဲဆုံးဖြတ်ဖို့ကျွန်တော်တို့တောင်းဆိုတာပါမဲခွဲဆုံးဖြတ်ခွင့်ပေးပါ
ဂျော်ဂျီယာပြည်နယ်အောက်လွှတ်တော်အမတ် John Lewis ဟာပြည်သူ့ခွင့်ရေးလှရှားသူတူအနေနဲ့ဖြတ်တန်းခဲ့ပူးတဲ့သူ့ရဲ့အတွေ့အကြုံကိုယူပြီးဗိုလ်တယ်ဟုနေ့မှာအောက်လွှတ်တော်အတွင်ထိုင်းတပိတ်မှောက်ခဲ့တာ
ပါ We can no longer wait. We can no longer be
ကျွန်တော်နောက်ထပ်လည်းမစောင့်နိုင်တော့ပါဘူး။နောက်ထပ်လည်းတင်းကြီးမခံနိုင်တော့ပါဘူး။အောက်လွှတ်တော်အနေနဲ့ဥပဒေပြဋ္ဌာန်းတဲ့အောင်ကျွန်တော်တို့အခုလုပ်ရတာပါ။နောက်လာတမမုံနောက်နေ့လည်းမဟုတ်ပါဘူး။အခုဒီနေ့ပဲလုပ်ရပါလိမ့်မယ
်။လူမှုစစ်တမ်းတွေမှာတော့တနက်လွယ်လွယ်ကူကူနဲ့ဝင်လို့မရအောင်ထိန်းချုပ်မဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကိုလိုလားတယ်လို့ဆိုပါတယ်။လူတိုင်းလက်နက်ကင်ဆောင်ခွင့်ရှိရေးလိုလားတဲ့အမျိုးသား Rifle အသင်း NRA အဖွဲ့ရဲ့လွှမ်းမိုးမှုကြောင့်လွှတ်တော်အနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမပြဋ္ဌာန်းနိုင်တဲ့အပေါ်ဝေဖန်ပြစ်တင်မှုတွေကိုလည်းရင်ဆိုင်နေရတာပါ။ Maryland ပြည်နယ် Democrat လွှတ်တော်အမတ် Donna Edwards ကတော့
It is past time for the Congress
NRA ကိုနာခံမဲ့အစား American လူမျိုးရဲ့စံနာကိုပိုလေးချဖို့အချိန်ရောက်ပါပြီ။ Democrat လွှတ်တော်အမတ်အများစုနဲ့ Republican နောက်တတိပုဂ္ဂလလွှတ်တော်အမတ်တွေရဲ့သဘောထားစံနာကိုနာခံပြီးအချက်ပတ်သမားတွေရာဇဝတ်မှုကျူးလွန်ခဲ့တဲ့သူတွေနောက်တခြားသူတွေကိုအန္တရာယ်ပေးမဲ့လူတွေလက်နက်ကင်ဆောင်ခွင့်မရအောင်လုပ်ရမယ့်အချိန်ပ
ါဒီမိုကရက်အောက်လွှတ်တော်အမတ်တွေရဲ့အခုလုလုရှာမှုကိုအထက်လွှတ်တော်အမတ်အချို့ကလည်းထောက်ခံပါတယ်မေရီလန်ပြည်နယ်အထက်လွှတ်တော်အမတ်ဘာဘရာမီကိုစကီကဥပဒေပြဋ္ဌာန်းနိုင်ဖို့အောက်လွှတ်တော်မှာအခုလိုထိုင်သပိတ်မှောက်ပြီးတော့ကန့်ကွက်ရတဲ့အထိမဖြစ်သင့်ဘူးလို့ဆိုပါတယ
် I'm very disappointed in that we have to resort
အောက်လွှတ်တော်အမတ်တွေအနေနဲ့ဖွဲ့စည်းပုံဥပဒေကခွင့်ပြုထားတဲ့အတိုင်းမဲပေးခွင့်ရဖို့အတွက်ပြည်သူ့အခွင့်အရေးလှုပ်ရှားမှုကာလကနီးလန်းကိုအသုံးပြုပြီးအခုလိုတောင်းဆိုရတဲ့အပေါ်အကြီးအကျယ်စိတ်ပြက်လက်ပြက်ဖြစ်မိပါတယ်အကြမ်းဖက်သမားတရားဟာတနက်ဝယ်ယူခွင့်မရှိသင့်ပါဘူးဒီလိုအခြေအနေကိုတားဆီးရပါမယ
်တနက်ကင်ဆောင်ခွင့်ပုံမထင်းချော်ရေးဥပဒေ၄ခုပြဋ္ဌာန်းဖို့အဆိုပြုချက်တွေကို Republican တွေကအထက်လွှတ်တော်မှာတင်းလာနေတုန်းကပြစ်ချခဲ့ပါတယ်ဒီဥပဒေတွေဟာနိုင်ငံဖွဲ့စည်းပုံဥပဒေပါတနက်ရောင်းဝယ်သူတွေရဲ့အခွင့်အရေးကိုချိုးဖောက်ရာရောက်တာကြောင့်အခုလိုပြစ်ချရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားခဲ့တာပါရှင် VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလို့လည်းဆိုရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ကျမ်းမာရေးမြမရေးတုံ့တက်ခြင်းနဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်9နာရီခွဲကနေ10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ် VOE မြန်မာပိုင်းရဲ့2016ခုနှစ်ဇွန်လ23ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖမ်းယူနိုင်နိုင်ကြပါတယ်ဒီစီဇန်တွေထဲမှာဆိုရင်မိုးကြိုးဖြစ်ခံရတဲ့အခါရှေးဥတုနာပြုစုနည်းနဲ့ဘယ်လိုပြုစုဆောင်ရှောက်ပေးနိုင်မလဲဆိုတာသိရမယ်ဂျမရေကန္တာစေဆိုးရလက်ထက်မှာကြီးထွားလာတဲ့မူရစေးပြဿနာအကြောင်းမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလောကန္တာမှာတော့
ကျောင်းမင်းနဲ့နောက်ခံမှာဖြစ်တဲ့နေတဲ့ဟိုတဲ့မပေါ်နေတဲ့ဒီလိုရွာလုံးချုပ်မှုရှိုးတဲ့ကိစ္စတွေကိုခက်လာကြည့်ဒီဖွဲ့ကိုညီကြတယ်ကလည်း
ရှမ်းလူငယ်ကွန်ရက်ဖွဲ့ကဆိုင်းအောင်မြင့်ဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းစုံတွေကိုနားဆင်ကြရမှာပါရှင်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့မိုးကြိုးပစ်ခံရရင်ရှေးဦးသူနာပြုစုနည်းနဲ့ဘယ်လိုကုသနိုင်မလဲဆိုတာကိုတည်ကြရမှာပါမိုးကြိုးပစ်ခံရရင်တိတ်ဆုံးတဲ့အထိဖြစ်နိုင်သလိုအများစုကတော့ပြင်းထန်ဒဏ်ရာတွေရသွားတတ်ကြပါတယ်မိုးကြိုးပစ်မခံရအောင်ဘယ်လိုကာကွယ်နိုင်လဲမိုးကြိုးပစ်ရင်ဘယ်လိုဒဏ်ရာမျိုးရနိုင်သလဲဆိုတာနဲ့မိုးကြိုးပစ်ခံရတဲ့လူနာတွေကိုရှေးဦးသူနာပြုစုနည်းနဲ့ဘယ်လိုကုသပေးနိုင်သလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดาดามิ้งခင်ဗျာအခုလို့ကျွန်တော်တို့ဒီမိုးရာသီရောက်လာပြီဆိုတဲ့အခါကျတော့မိုးကြိုးပစ်တဲ့အကြောင်းလူတွေပြောလာကြစိုးရင်လာကြတော့ပါဆရာเนาะအဲ့ဒီခါကျတော့မြမပြမဆရာကြီးမိုးကြိုးပစ်တာခံရတဲ့အနေအထားဘယ်လောက်ထိရှိလဲဆရာကြီ
းအခုကျွန်တော်တို့အရင်နှစ်တည်းပေါ့เนาะမိုးတွင်ပဲဖြစ်ဖြစ်ပေါ့เนาะခုနကျွန်တော်တို့ပြောတဲ့တော်မီလောင်တဲ့အချိန်ပေါ့မိုးရိုးပစ်တာကြီးကြားနေရတယ်ပျက်သွားတယ်လည်းကျွန်တော်တို့သိကြပေါ့เนาะတော်တွေမှာတော်ရှိမျိုးတွေမှာအနည်းတနည်းရပဲကျွန်တော်ကြာရန်ကုန်တိုင်းဝန်ကြီးရှုံးနေတာထပ်ပေါ်မှာဟိုးယူလှမ်းပြီးမိုးကြိုးပစ်တာကြောင့်မိလောင်လာရရှိတာအဲ့တော့မိုးကြိုးပစ်တာကဘာမှမလဲဟိုဟိုးရခင်နေရပေါ့ဖျားဆူမိုးကြိုးပစ်ဆိုကျွန်တော်ချိန်တွေ့တာရောက်ရှိတာပဲအဲ့တော့ဘာမှပြီမလဲတော်တော်ဖြစ်နေတယ်ကဘာတောင်းလာကျွန်တော်ဒီလောက်ကတစ်စက္ကန့်မှာတဲ့အချိန်တရာမိုးကြိုးပစ်တယ်နောက်တစ်နှစ်တစ်နှစ်မှာမိုးကြိုးပစ်လို့လူတစ်ထောင်ဟောက်သိတယ်လို့ပြောတယ်ဘာမှပြီမှာတော့ဘယ်လောက်သိတယ်ဆိုတာမှတမ်းမရှိပြီပဲလဲသိသွားတာလည်းရှိတယ်နောက်မသိဘဲနဲ့ကျွန်တော်ပြန်ပြီးတော့ဆေးပူတာလည်းရှိတ
ယ်ဟုတ်ကဲ့ဆရာဘလို့ကြောင့်အခုလိုဒီမိုးကြိုးပြရတာဖြစ်ရပြီတော့ဘလို့မျိုးလူရဲ့ဒီအသက်အန္တရာယ်ကိုထိခိုက်ရလဲဆရာကြီ
းတကယ်တော့ဒီတောင်းကင်အချင်းချင်းတိမ်တိုက်အချင်းချင်းလမ်းပြီးလက်စကူးတာပေါ့ဗျာဘယ်နဲ့တိမ်တိုက်ကြီးကအရန်ကိုမိုင်းတောင်းနဲ့ချီပြီးတော့ရှိတယ်အဲ့ဒီပုံမှာလေစီးချောင်းနေရာလည်းရှိတဲ့ခါကျတော့ရေငွေ့တွေချင်းချင်းပုတ်တက်ပြီးတော့လက်စအဖိုးတွေလက်စအမတွေဖြစ်လာတာပေါ့အဲ့တော့တိုင်ငယ်အပေါ်မှာလက်စအဖိုးတွေလည်းရှိတယ်အောက်မှာကျွန်တော်လက်စအမတွေရှိတယ်ဆိုရင်လှမ်းပြီးလက်စကူးတာပေါ့ပုတ်တက်ချင်းခြားထားခြင်းတဲ့ခါကျတော့ပောက်ကွေးပြီးတော့မြည်ရှိတယ်နဲ့အဲ့ဒါကိုကျွန်တော်မိုးချုံနေလို့ပြောတာပေါ့နော်တကယ်ကျွန်တော်တခါကျလက်စလက်ပြီးတော့မိုးလုံးလာမကြားလိုက်ရတာမိုင်20ရက်ပို့ပြီးကွာဝေးနေလို့ကျွန်တော်မကြားတာပေါ့နော်အဲ့တော့ကျွန်တော်တို့အခုတော်တော်များအုံတိုင်းအခြေကြီးကြားတယ်ဆိုကျွန်တော်ကိုယ်နဲ့တော်တော်နီးနေပြီပေါ့နောက်တစ်ခုကလက်စလက်ပြီးချက်ချင်းကျွန်တော်တို့50စက္ကန့်တွင်အတန်ကြားလိုက်ရတယ်ဆိုလို့ရှိရင်လည်းဒါကိုယ်နဲ့တမိုင်လောက်နီးနေပြီပေါ့နော်အထူးသဖြင့်တော့ကျွန်တော်ထီထီမာမာရက်နေတဲ့နေရာတွေပေါ့ဥပမာကျွန်တော်ကျွန်းပင်တို့နောက်ကပထင်းဥပင်တို့အမြင့်ကြီးတွေပေါ့နော်နောက်အုံပင်တို့အဲ့ဒါတွေဆိုလှမ်းပြီးတော့လက်စဖြစ်တာပေါ့အဲ့တော့ကွင်းလေထဲမှာဘာမှမရှိဘူးကိုတယောက်တည်းရှိနေတယ်မတက်ရက်နေတယ်ဆိုရင်လည်းသူ့ကိုလှမ်းပြနေတာပဲရေပြင်ထဲမှာခြေလေးလုံနေတယ်အဲ့ဒါကွာအလုံးတက်ပြကွက်တဲ့နေရာမှာကိုးကောင်းလေးကထောင်နေလို့ဖြစ်တာပေါ့ဒါအဲ့ဒါလည်းမိုးရိုးလှမ်းပြနေတာပါတူတူတည်းဒါကြောင့်ကျွန်တော်မိုးရိုးပြတဲ့အချိန်မှာလူကဝက်လိုက်ပါဆိုတာမျိုးပြောကြတာပေါ့နော်အဲ့တော့ဒီမိုးရိုးပြတဲ့တဘာဝကလျှက်စီးချောင်းနေစီးတာဖြစ်တယ်နေနေလျှက်စီးဝင်လာနိုင်တယ်ဘာလျှက်စီးအိမ်မှာရှိတဲ့တယ်လီဖုန်းတိုင်းတွေအဲအိမ်မှာရှိတဲ့ကျွန်တော်တို့ရေဒီယိုဖွင့်ထားတဲ့ဆိုပုံစီးဝင်လာနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီမိုးကြိုးပြစ်လိုက်ပြီဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်မှာဘယ်လိုပျက်စီးသွားလဲဆရာကြ
ီး။ကွတက်လိုက်တာနဲ့မတူဘူးပေါ့။ကျွန်တော်ကဒါကလက်စစ်ဟိုစီးချောင်းဆိုပေမဲ့လည်းမိုးကြိုးဆိုတာအင်းနဲ့အားနဲ့ခုနကတော့အပူဓာတ်နဲ့ပါတာပေါ့နော်။သူ့ရဲ့ခုနကအပူချိန်ရတယ်ကျွန်တော်နေမင်းရဲ့အပူချိန်ထဲမှာလောင်မြတ်ပြီးတော့အများတယ်ပေါ့နော်။အဲဒါဒီဟာမျိုးမဲ့ကိုယ်ခန္ဓာတွေဝင်သွားတာစက္ကန့်တန်ပေါင်းမှာတစ်ပိုင်းလောက်ပဲကျွန်တော်ဝင်သွားတာ။ဒုတိယဖြစ်သွားနိုင်တာကကျွန်တော်မိုးကြိုးထည့်ရချိန်မှနဲ့တန်ရနောက်ကမိုးကြိုးစကွင်းထဲမှာဝင်တဲ့ဒဏ်ရာပေါ့နော်နောက်ခါတော့ဝစ်ထားတဲ့အဝစ်စားတဲ့လက်ကောက်တွေဆွဲကြိုးတွေပေါ့နော်တတုပစ္စည်းတွေပေါ့အဲ့ဒီကနေကိုလောင်တဲ့ဒဏ်ရာအဲ့လိုမျိုးရှိတတ်တယ်အဲ့တော့မိုးကြိုးကန်ကွမ်းလာတဲ့ဝင်လာပြီဆိုလို့ရှိရင်ကျွန်တော်ယုတ်တိရကိုတန်းပြီးတော့ပေါ့လေကျွန်တော်လက်စက်ကအရင်ဆုံးပါဖြစ်လဲဆိုလို့ရှိရင်လူကြီးကမျက်စိတွေအကိုတကိုယ်လုံးကတော့ပြာနှမ်းသွားတာပေါ့နော်ခြေောက်တွေဒီအဆက်ပြာနှမ်းနေတယ်ဒါပေမဲ့နာရီနေတဲ့ကြာကတော့ပျောက်သွားတတ်တယ်ကျေအာယုံရောဤပစ္စည်းပြီးကြွသားတွေကြော့သွားတာတွေလိခတ်တာတွေကြာနိုင်တယ်ကြွသားတွေအလိုမျိုးဆွဲတဲ့တဲ့ကြောင်နဲ့တကူလုံးရက်ဆင်သွားတဲ့အဲဒီကြောင်ဥကောင်းတွေမှာအတွင်းကြီးတဲ့ဒဏ်ရာတွေမောက်ပိုက်ထဲမှာအတွင်းကြီးတဲ့ဒဏ်ရာတွေအယိုးကျတဲ့ဒဏ်ရာတွေဖြစ်တယ်အဲတော့မိုးကြိုးချိန်မှန်တဲ့လူတဝက်ကြော်ကြော်ကနားစီတွေပေါက်သွားတော့နားကန်းသွားတယ်မျက်စိခွေတယ်လိခတ်တာတွေမှတ်ဉဏ်ရောနေတာတွေကြာလို့ရှိရင်ဆိုဖြစ်တယ်ပေါ့နော်လူတိုင်းမိုးကြိုးပစ်တိုင်းသိတာမဟုတ်ဘူးမိုးကြိုးပစ်တဲ့လူတရားမှာ၁၀ယောက်ပဲသိနိုင်တယ်ဂျန်နဲ့90ယောက်ကကျွန်တော်တို့ရဲ့လက္ခဏာတွေရတာပေါ့
ဟ ဟုတ်ကဲ့ဆရာအခုလိုဒီမိုးချိုးပြစ်တဲ့တန်ခံရပြီဆိုတော့ဆရာရေရှိဥသူနာပြည်စုံပိုင်းပါတယ်လှုပ်ပေးနေလဲဆရာဒီကုသမှုပိုင်းရပါတော့ဟုတ
်အရင်ကလက်စစ်တက်တုန်းကတော့တက်လိုက်နေတယ်ဆိုလို့ရှိရင်ကျွန်တော်အရင်ဆုံးသူ့တက်ကျိုးရင်းနဲ့ပါဝါမဝင်အောင်ကျွန်တော်အရင်ဆုံးသွားပြီးပိတ်ရတယ်မိုးအဲ့လိုကမိုးချိုးထိပ်ပြီးသားလူကိုသွားကင်ရင်တော့တက်မလိုက်ဘူးအဲ့တော့တခဏလေးကစက္ကန့်ပိုင်းတန်းပေါ်မှာတပုံလောက်ပဲကိုခဏလေးကိုဝင်သွားတဲ့တွေ့အောင်သူပြုတ်ထွက်သွားပြီးတော့မှရှင်နေနေပြီဆိုလို့ရှင်သူအသက်ရှင်နေတယ်သူသွားခိုင်းလို့တိုက်ဆရာအကြောင်းမရှိဘူးအဲ့ဒီတော့ကျွန်တော်ဒီလူကိုကျွန်တော်ကပြုစုလို့ရတယ်အခုသဖြင့်ကျွန်တော်ကဒီအသက်ကပြုစုနေပေါ့နော်ဒီ CPR လို့ခေါ်တာပေါ့နော်အဲလူကိုဖိပြီးတော့အသက်ရှူတည်တာတွေအဓိကတော့ဒီလူကအသက်ရှူနေသေးလားကျွန်တော် breathing ပေါ့နော်ကျွန်တော်အရင်စမ်းသပ်ရမယ်နောက် airway ပေါ့နော်လေရောင်းထဲမှာပိတ်ဆို့နေသလားပေါ့နော်အဲ့နောက်တော့မှကျွန်တော်သွေးလက်ပတ်မှုရှိသလားကျွန်တော်စမ်းသပ်ပါပေါ့သွေးရလက်ကောက်ဝင်မှာတိုးသေးလားရှိကောင်းမှာတိုးသေးလားဒီလိုအဲ့လိုရှင်နှလုံးဆက်ရိုက်ကြမှုတွေပါရအစားပေါ့အသက်ရှူတာတွေသွေးလက်ပတ်တာတွေအထောက်အူတွေပေးရမှာပေါ့အောက်ဆီဂျင်တွေပေးလို့ရတယ်ပြီးပြီးတော့နှလုံးသွေးထိန်တာတွေ IV အကျောသွင်းတာတွေကြတော့သိပြီးတော့မလို့ဘူးလို့ကျွန်တော်တို့ပြရတယ်အတူကြီးကအုံနောက်ထဲမှာတန်ရနှလုံးတန်ရတွေဦးစားပြီးရှာဖွေမှာဒါလေးဖြတ်သွားပြီလားချက်ချင်းမဲ့သူ့ကို ECG ကြိုက်တယ်သွေးထဲမှာရှိတဲ့ enzyme တွေစစ်တယ်အဲ့ဒါတို့တော့သူ့အရေးကြီးတာတော့ကိုကအရေးပေါ်ပြုစုပြီးသူ့စိတ်ကိုခေါ်သွားပြီးတော့ဒါမျိုးကျွန်တော်ရှာဖွေရမှာပေါ့နော်အဲ့ဒီပုံမှာကျွန်တော်ဆက်ပြီးတော့ပြုစုပါတယ်တကယ်လို့ဒီလူဟာရှင်သန်ပြီးတော့ကောင်းနေတယ်ဆိုရင်3 meter တွေအိတ်မပြောတာတွေဒါကြကြိုက်ခဲပြီးမူးဝေးတာတွေကနောက်ပိုင်းမှာအာယုံကျိုးနဲ့ပတ်သက်တာတွေခံစားလာရတာပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တဲ့အတွက်ပေါ့နော်မိုးကြိုးအပြစ်မခံရအောင်စောစောစီးစီးတရားခါခွင်နေလားဆရာ
မှန်ပါတယ်အဲ့ဒါကတကယ်တမ်းကကျွန်တော်တို့ဒီညစီလက်နေတဲ့အချိန်မှာအိမ်ကိုအပြင်ကိုမထွက်နဲ့ပေါ့နော်ဒါညစီလက်ပြီဆိုတော့မိုးကြိုးပြင်းပြီဆိုတော့ကျွန်တော်သိတယ်ဗျအဲ့တော့အိမ်ထဲမှာနေတော့အကောင်းဆုံးပဲပြီးတော့မှအိမ်ထဲမှာနေနေမှာလက်စစ်မိဖို့တွေစသီးစလုံးတွေတက်တူတွေကယ်လီဖုန်းတွေနဲ့ဝေးနေရမယ်တဲ့အဲ့ဒီနေရာတွေမှာရှက်ရှင်းကျွန်တော်တယ်လီဖုန်းလိုင်းတွေကိုလက်စစ်ပြီးဝင်လာနိုင်တယ်ပြီးတော့ရေချိုးနေမယ်ရေစိမ့်နေမယ်ဆိုတော့အဲ့ဒီကချက်ချင်းထွက်ရမယ်ရုပ်ကန်းနေရတယ်တော့တချို့အိမ်တွေမှာဆိုရှင်အခုမိုးကြိုးလွှဲတိုင်းတွေပေါ့ကျွန်တော်တက်ထားတယ်အတောက်ကြီးတွေမှာကြောင်းတွေမှာမိုးကြိုးလွှဲတယ်မှာတကယ်မိုးကြိုးပြစ်တဲ့အချိန်မှာကိုကကားစီးနေတယ်မိုးကြိုးလေဆိုကားထဲမှာရပ်ပြီးထိုင်နေလိုက်ပါတယ်ဒါပေမဲ့တက်တူပေါင်းတွေကိုကင်ထားရင်တော့တက်လိုက်နိုင်တယ်ပေါ့ဥနာမိုးကြိုးထိလာတယ်အဲ့ဒီကြောင့်ကျွန်တော်တက်တူပေါင်းတွေမကင်ပါနဲ့အိမ်ပြင်မှာရှိလို့ရှိရင်ကျွန်တော်တစ်ပင်အောက်တွေကိုရှောင်ရှားပါဘာလို့တစ်ပင်တွေကိုလှမ်းပြီးတော့ကျွန်တော်ဥနာပြောဆိုပေါ့မိုးကြိုးပြစ်တိုင်းလေလမ်းမီတိုင်းတွေပတ်စကားမှတ်တိုင်းတွေအောက်တွေမှာမနေရဘူးခြုံထူးတဲ့နေရာကိုရှောင်ပြီးတော့ပုံအောင်တော့ရေခုနေဆိုရေတွေကနေထွက်ပါလေစီးနေလို့ဆိုရင်ချက်ချင်းမဲ့စိတ်ကောင်းကိုကျွန်တော်သွားပါမယ်စိတ်လက်ငင်းလိုက်တာနေပေါ့နော်အဲ့တော့အကောင်းဆုံးကတော့ခုနကကျွန်တော်ပြတိထားမှာစိတ်ဆိတ်လက်တဲ့အချိန်မှာကိုယ်စပိန်နေထောင်းတာပြီးစိတ်သိနေထလာပြီဆိုတော့ဒါကိုယ်မိုးကြိုးပစ်ပေါ်လာလာရှိနေပြီဆိုရင်လက္ခဏာပဲအဲ့လိုအချိန်ကဘာလို့ရမလဲဆိုရင်ခုနပြောတဲ့နေရာကနေဖဲခြေလောက်နှစ်ဖက်ကိုစုပ်ထားလိုက်ပြီးတော့ဥကောင်းကိုဒူကောင်းနဲ့လုံးလာထိုင်ချလိုက်ရမှာပေါ့ထိုင်ချပြီးတော့ကိုယ့်ရဲ့ဥကောင်းကိုဒူလုံးသားထဲမှာဝက်လိုက်ရမှာရေကြီးနဲ့နီးနေတဲ့နေပြီးဖွက်ထားပြီးအဲ့ဒီနေရာမှာနေရမှာလဲချမယ်ရေကြီးကိုလဲချလာတာကျွန်တော်သိမချအောင်ခုနပြောလို့ပေါ့ချက်ချင်းပဲဝေစုကိုထိသွားနိုင်တယ်ဘယ်လောက်ထိဝတ်ထားရမလဲဆိုပါတော့ကျွန်တော်ညစီလက်တာကစက္ကန့်30အကဲမှာကြားလိုက်ရတယ်ဆိုရှင်ကိုကအဲ့ဒါမိနစ်30အထိအောင်နိုင်ဖွက်လောက်ပြအောင်လို့ဝတ်နေရခုနဲ့နီးနေတယ်ပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးတဲ့ကြမ်းမရေးစီစဉ်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရစေရှင်။အခုစနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဦးညီတော်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေကိစ္စအပါအဝင်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိတယ်လို့ကျွန်တော်တို့သောတာရှင်တွေမျှော်လင့်ကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်တဲ့မျှော်လင့်ချက်တွေပေါ့အခုလာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်ရရှင်အားလုံးကိုဖိတ်ခေါ်ပါတယ
်။ VOA ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။စစ်ဆိုးရအဆက်ဆက်မှာရှင်သန်ကြီးထွားလာခဲ့တဲ့မူရစီပြဿနာဟာအယတ္တအဆိုးရတက်ကဖြစ်ရှိရမယ့်ကိစ္စတစ်ခုဖြစ်လာနေတဲ့အကြောင်းဦးအောင်ခင်ကတုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့သူတင်ပြပေးထားပါတယ်ရှင
်။တိုင်းနယ်ပြည်နယ်ကခုမှဖတ်ဆီးရမိတဲ့မူရစီပမာဏဟာမနစ်ကတဲ့3ဆပိုများတယ်လို့ဇွန်လ14ရက်နေ့မှာရန်ကုန်တိုင်းရဲတပ်ဖွဲ့မှကကြေညာပါတယ်။ မဆုံနိုင်တဲ့မွေးရစေးတန်တရားကိုဒီသတင်းကမိပေါင်းထိုးပြပြီးမှမထူးဆန်းတဲ့သတင်းလိုဖြစ်နေပါတယ်။1986မှာမွေးရစေးဝါနဲ့စိတ်ပြောင်းလဲစေသောစေးဝါများအန္တရာယ်တားဆီးကာကွယ်ရေးဗဟိုအဖွဲ့ကိုတည်ထောင်တာမှုမွေးရစေးတိုက်ဖြစ်နေတာအနည်း40ရှိပြီလို့ပြောနိုင်ပါတယ်။1988မှာစစ်အစိုးရတက်လာပြီး1999မှာစကားနဲ့အတွင်မွေးရစေးပြဿနာဏိကုံးချုပ်ရေးစီမံကိန်းကိုစတင်ပါတယ်။ဒါပေမဲ့၅နှစ်သာကြာလာတဲ့မွေးစေးပြဿနာကိုမဖြေရှင်းနိုင်တဲ့အတွက်2014မှာနောက်ထပ်၅နှစ်စီမံကိန်းတိုးချဲ့ပါတယ်။မွေးစေးပြဿနာရဲ့အခြေခံစစ်မြေဖြစ်တဲ့စည်ရဲမှုကြာစည်ရေးနဲ့အစားထိုးဖွံ့ဖြိုးရေးကိုအကောင့်တွေဖော်ရမှာနိုင်ငံခြားအကူအညီအများကြီးလိုနေတယ်လို့2013တုန်းမြန်မာနိုင်ငံမွေးစေးဝါထိန်းချုပ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစားမှာဖော်ပြပါတယ်။ကုလသမဂ္ဂမွေးရစေးမှုခင်းနေနေအဖွဲ့နဲ့ပူးတွဲပြီး baseline area စရင်ကောက်တဲ့အခါမှာ baseline ပြုံးမှုရော brain ထုတ်လုပ်မှုပါ2002ကစပြီးတိုးပွားလာကြောင်းသိရှိရပါတယ်
။မွေးစေးတိုက်ဖြစ်ရေးမှာပြည်သူလူထုပါဝင်နိုင်အောင်မြန်မာနိုင်ငံမွေးစေးဝါစန့်ကျင်ရေးအသင်းတွေကိုလွန်ခဲ့တဲ့20ကျော်ကဖွဲ့စည်းခဲ့တယ်လို့2013မွေးစေးဝါထိန်းချုပ်ရေးအစီအခံစာမှာဖော်ပြပါတယ်။ပြည်내အစ်စ်မှာ9သင်း၊ခရိုင်အစ်စ်မှာ23သင်းမျိုးနယ်အဆင့်မှာ135တင်းနဲ့ရာသက်ပံအတင်းသား2000ကျော်ရှိတယ်လို့ဆိုပါတယ်။မွေးရစေးစန့်ကျင်ရေးပညာပေးဟောပြောပွဲအလုံယုံဆွေးနွေးပွဲအစီအဝေးအခမ်းအနားနဲ့တင်ဒန်းတွေကိုအဓိကထားပြီးဆောင်ရွက်နေပုံရပါတယ်။2012ကစပြီးတန်လျက်ရတ္တတုတ္တသတင်းချန်နယ်ကိုလည်းအသင်းကထုတ်ဝေပါတယ်။အစိုးရနဲ့အသင်းအဖွဲ့တွေဟာကုလသမဂ္ဂနဲ့ရောအိန္ဒိယချင်းနိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ပေမဲ့မွေးရစေးပြဿနာဟာရှိနေဆဲဖြစ်ပါတယ်။
ပဒ္ဒါသံကောကချင်မွေးရစီတက်ဖြည့်ရေးအဖွဲ့ကို2014အစောပိုင်းမှာတီထောင်ဖွဲ့စည်းတာဟာအစိုးရရဲ့မွေးရစီလမ်းစဉ်ချွတ်ချုံကြပုံကိုပြတာဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်။ကချင်ပြည်နယ်မှာမွေးရစီသုံးဆွဲသူများလာတဲ့ပြဿနာကိုဖြေရှင်းမှုကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကချင် Baptist Convention KBC ကပဒ္ဒါသံအဖွဲ့ကို2014 February လမှာတီထောင်ပါတယ်။တင်းအောင်ဆရာ2000ကျော်နဲ့အသင်းဝင်4သိန်းကျော်ရှိတဲ့အဖွဲ့အစည်းဖြစ်ပြီးပင်ကင်းတွေကိုဖြစ်စီတဲ့လူမှုလှုပ်ရှားမှုဖြစ်ပါတယ်။မနစ်ကတဲ့ဧက9000ကျော်ဖြစ်စီနိုင်ခဲ့တဲ့ကြောင်းသိရပါတယ်။အစိုးရလုပ်တာကိုစောင့်နေရင်ပြဿနာပိုဆိုးလာနိုင်တာကြောင့်အခုလိုလူမှုအင်အားသုံးရတာဖြစ်ပါတယ်တဲ့။ဒါပေမဲ့ပင်ကင်းတွေဖြစ်စီတဲ့အတွက်စိတ်ကြွစီထုတ်လုပ်မှုပိုများလာနိုင်ပါတယ်
။ဒိတ်ဆိုင်တဲ့လေသမားအများစုဟာဆင်းရဲလွန်းလို့ဘဝရည်တည်ရေးအတွက်စိုက်ကြရတာမှုရာဇဝတ်မှုကျူးလွန်သူလို့သဘောမထားသင့်ဘူးလို့မြင်သူတွေလည်းရှိပါတယ်။မွေးရစေးလုပ်ငန်းမှာဘိန်းဆိုင်ပြိုးသူတွေမှာပဲလူအတော်များများပါဝင်တာမို့ဘိန်းခင်းတွေပျက်စီးသွားတာနဲ့မွေးစေးပြဿနာကွဲပြောက်သွားတာမဟုတ်ဘူးလို့ဆိုပါတယ်။ကချင်နဲ့ရှမ်းပြည်နယ်ကဘိန်းခင်းတွေဟာအစိုးရတပ်ရဲ့မဟာမိတ်ပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာရှိတာမို့ဘိန်းခင်းဖြက်စီးမှုဟာအန္တရာယ်ရှိပါတယ်။လွန်ခဲ့တဲ့ဖေဖော်ဝါရီလကပတ်ကြာဆန်အဖွဲ့ကိုတိုက်ခိုက်သူတွေဟာပြည်သူ့စစ်နဲ့ NDAK ကချင်နယ်ကြားဆောင်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။NDAK နေကြာဆောင်တက်ထိန်ချုပ်တဲ့နေဇတ်ဒေတာမှာတရုတ်လုပ်ငန်းရှင်ကမြေငှားပြီးဘိန်းဆိုင်တာဖြစ်ကြောင်းသိရပါတယ
်တရုတ်အစိုးရပြအားပေးမှုကြောင့်ကိုကနဲ့ဝတ်ဒေတာမှာဘိန်းမဆိုင်တာနှစ်အတော်ကြာပြီဖြစ်ပေမဲ့ဘိန်းအထွက်တိုးနေပါတယ်အကြောင်းကတော့အစိုးရတက်တဲ့ပြည်သူစစ်ချုပ်ကံရဒေတာမှာဘိန်းဆိုင်ပြုံးမှုတိုးပွားလာလို့ဖြစ်ပါတယ်ရန်ပြည်နယ်မှာတင်ပြည်သူစစ်ပေါင်း100ကျော်ရှိပြီးအပြိုင်အဆိုင်ရန်မွန်ငွေရှာကြကြောင်းသိရပါတယ်ဒါပေမဲ့ရှမ်းပြည်နယ်ကမွေးရစေးလုပ်ငန်းကိုငွေရင်းထောက်ပံ့ပြီးကြိုးကင်နေသူဟာတိုင်းရင်းသားလက်နက်ကိုင်မဟုတ်ဘဲပြည်ပကတရုတ်တွေသာဖြစ်တယ်လို့ Transnational Institute ကဆိုပါတယ်ပြည်ပအခြေစိုက်တရုတ်တွေကငွေကြေးထောက်ပံ့ပြီးပြည်တွင်းလက်နက်ကိုင်ကမွေးရစေးထုတ်လုပ်နိုင်မဲ့နေရာဒေသကိုဖန်တီးပေးတဲ့အတွက်မွေးရစေးလုပ်ငန်းတက်ဆိုးရှင်းနေတာဖြစ်ပါတယ်မွေးရစေးလုပ်ငန်းကအများအဆုံးများတဲ့အတွက်စစ်ဘုံနဲ့ရပ်ဖက်အရာရှိတွေငွေရှာတဲ့လုပ်ငန်းဖြစ်လာပါတယ်ဒေသကနိုင်ငံရေးသမားအစိုးရအမှုတန်းစစ်ဘူပြည်သူစစ်တိုင်းရင်းသားလက်နက်ကိုင်ပြည်ပအခြေစိုက်တရုတ်စီးပွားရေးသမားစတဲ့လူဒန်းစားတွေအားလုံးမွေးရစေးလုပ်ငန်းမှာပါဝင်ပတ်သက်ပြီးအပေးအယူလုပ်နေကြတာမျိုးတဦးဒီတစ်ဖွဲ့ဒီကိုအပြစ်ပုံချပြီးတဲခမ်းရှာတာမျိုးဟာသဘောမကျဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ
ဥက္ကဋ
ောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလောကနာကိုနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲမှုအပေါ်ရခိုင်အမျိုးသားပါတီကနေကန့်ကွက်ခဲ့ပါတယ်။မြစ်ကျနားမြို့အတွင်းတနတ်ထိမှန်တေဆုံသွားတဲ့ကချင်ចောင်းသားတဦးနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့ဒေသအတွင်းလူခွင့်ကြီးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ရှမ်းလူခွင့်ကြီးဖွဲ့တွေကနေကမ္ဘာကုလသမဂ္ဂလူခွင့်ကြီးအရာရှိ Miss Yan Healy နဲ့တွေ့ဆုံတင်ပြခဲ့တဲ့အကြောင်းတွေကိုကြားကြားရပါပါရှင်။
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့မှာရခိုင်အမျိုးသားပါတီ ANP ကအကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာမိသည့်အချိန်ကမှသုံးဆွဲမှုမရှိခဲ့တဲ့နာမည်တစ်ကိုသုံးဆွဲမှုဟာရခိုင်ပြည်နယ်ကိုဘင်္ဂလီတွေရဲ့မူရင်းဒေသအဖြစ်ပုံဖော်ရာရောက်သလိုဘင်္ဂလီတွေကိုနိုင်ငံသားစစ်စစ်ရေးရာမှာအခွင့်ကောင်းရနိုင်ဖို့အတွက်အချိန်ကိုက်လှုပ်ဆောင်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်ကိုးကွယ်တဲ့ဘာသာကိုအစွဲပြုပြီးလူမျိုးအမည်ခေါ်ဝေါ်သုံးဆွဲမှုဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ364နဲ့ညှိစွန်းနေတဲ့အတွက်ဘင်္ဂလီအရေးဖြေရှင်းရာမှာရလတ်ကောင်းတွေထွက်လာမှာမဟုတ်ဘူးလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်လူအခွင့်အရေးညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့ပါတယ်
။ကချင်ပြည်နယ်မြစ်ကြီးနားမြုပ်နယ်ထဲမှာကွန်ပျူတာတက္ကသိုလ်ကျောင်းသားတဦးနဲ့အစိုးရတပ်မတော်ဓာတ်တို့အကြားဖြစ်ပွားတဲ့ပြည်ပခအတွင်တနက်ပြစ်တက်ခံရတဲ့ကျောင်းသားကိစ္စနဲ့ပတ်သက်ပြီးကျောင်းသားတွေနဲ့လူထုတချို့ကနေဇွန်လ21ရက်နေ့ကစန္ဒထုတ်ဖော်မှုတရားဖြစ်ပွားခဲ့ပါတယ်။တေဆုံးတူမောင်ကွန်ဆိုင်အောင်ရဲ့ရုပ်အလောင်းကိုယာချီတဲ့ကျောင်းသားနဲ့ပြည်သူတွေကမြစ်ကြီးနားရင်ခွဲယုံကနေမိသားစုနေအိမ်ကျွန်းပြင်သာရက်ကွက်အထိတည်ယူချီတဲ့ဆန္ဒပြခဲ့ကြပါတယ်။အစိုးရရဲတပ်ဖွဲ့တွေကတော့လူငယ်၈ယောက်ကလုံခြုံရေးတပ်သားနှစ်ဦးကိုဝိုင်းပြီးထိုးကျိတ်နေတဲ့အချိန်အသက်ခံရတူမောင်ကွန်ဆိုင်အောင်ကတနက်လူရကနေကြီလွတ်ပြီးထိမှန်တေဆုံးသွားတာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့ဒီပိခတ်မှုနဲ့ပတ်သက်လို့အမြင်မျိုးမျိုးတွေထွက်ပေါ်နေပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်နေတဲ့တပ်မတော်ရဟန်းအုပ်ကိုမြစ်ကြီးနားအမတ်တရဲစခန်းမှာထိန်းသိမ်းထားပါတယ
်။27ရာစုပြည်လုံးညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီကနေချင်းနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးသူတို့ရဲ့သဘောထားဆန္ဒတွေကိုတောင်းခံသွားမှာဖြစ်ပါတယ်။မကြာခင်ကျင်းပသွားမယ့်27ရာစုပြည်လုံးခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာပြည်နယ်တစ်ခုလူမျိုးတစ်ခုရဲ့အရေးမဟုတ်ပဲပြည်ထောင်စုတစ်ခုလုံးနဲ့သက်ဆိုင်တဲ့အတွက်ကြောင့်ချင်းနိုင်ငံရေးပါတီတွေအပြင်ချင်းအရက်ဖက်အဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေထံကနေသဘောထားဆန္ဒတွေတောင်းခံပြီးညီလာခံကျင်းပတဲ့အခါကျရင်တင်ပြပေးသွားမှာဖြစ်တယ်လို့ ZCD ပါတီအတွင်းရေးမှူးဦးခင်ကမ်းမြန်ကပြောပါတယ်ရခိုင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာနိုင်ငံရေးပါတီအားလုံးပါဝင်တက်ရောက်ခွင့်ရှိခဲ့ကြပြီးမဲ့ယခု NLD အစိုးရတက်လက်ထက်မှာတော့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးပါတီတွေကသာတက်ရောက်ခွင့်ရှိတော့မှာဖြစ်ပါတယ်။ ZCD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆန္ဒနေမြေ6နေရာမှာအနိုင်ရရှိတဲ့တခုတီးသောချင်းနိုင်ငံရေးပါတီတခုဖြစ်ပါတယ်။
မွန်ပြည်နယ်အစိုးရရဲ့ရတရားစီမံခြင်းနဲ့အကောင့်ထဲပုံနေတဲ့ရွှေပြောင်းလုပ်သမားတွေကိုအိမ်ထောင်စုစည်းအသစ်ထုတ်ပေးတဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းပေးဖို့မွန်မျိုးသားပါတီကနေမွန်ပြည်နယ်ဝန်ကြီးချုပ်ထံဇွန်လ20ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာတစ်ဆောင်ပေးပို့ထားပါတယ်။ရွှေပြောင်းလုပ်သားတွေဟာအချိန်တိုင်းရင်သူတို့နေရက်ကိုပြန်မှဖြစ်တဲ့အတွက်ယာယီနေထိုင်ခွင့်လက်မထုတ်ပေးုံနဲ့လုံလောက်တယ်လို့မွန်မျိုးသားပါတီထွေထွေတွင်ရင်မူနိုင်လေဓမ္မကပြောပါတယ်။ ပြည်내တွင်တိုင်းရင်းတိုင်းလူမျိုးတွေတည်ရှိမှုလူ့ရဲ့အချိုးအစားပြောင်းလဲသွားစေမယ်ဆိုပြီးမွန်မျိုးတပ်ပါတီဘက်ကကန့်ကွက်ခဲ့တာပါမွန်ပြည်내တွင်ရွှေ့ပြောင်းလို့တမအများစုဟာအီယာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းဒေသကြီးကအများဆုံးဖြစ်ကြတယ်လို့2015ခုနှစ်စည်ရင်အရာ3သိန်းကနေ4သိန်းကျော်အထိရှိနိုင်တယ်လို့တကောင်စည်ရင်ပါရွှေ့ပြောင်းလူ့ရဲ့စည်ရင်အရာသိရပါတယ်
ကရင်တိုင်းရင်းသားလက်နက်ကိုင်၃ဖွဲ့ပြန်လည်ပေါင်းစည်းနိုင်ဖို့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တွေကဒေသခံတွေတောင်းဆိုပြီးလူထုဆန္ဒခံယူပွဲပြုလုပ်ပါတယ် KNU KNLA PC စတဲ့ကရင်လက်နက်ကိုင်၃ဖွဲ့ကပြန်လည်ပေါင်းစည်းနိုင်ရန်ဒေသခံတွေလိုလားပြီးတော့ KNU ရဲ့မူဝါဒတစ်ခုတည်းအောက်မှာအတူတကွလှုပ်ဆောင်စေချင်တယ်လို့ကော့ဂရိတ်မြို့နယ်လူထုကောင်းဆောင်တူဖြစ်တဲ့မမ်းမြအေးကပြောပါတယ်ဇွန်လ16ရက်နေ့ကပြုလုပ်တဲ့လူထုဆန္ဒခံယူပွဲဟာဒေသခံလူထု1000ကျော်ကနေပြန်နေပူးပေါင်းဖို့တောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂလူ့အခွင့်အရေးအရာရှိ Miss Yahili ဟာတိုင်းနာလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားရာလူ့အခွင့်အရေးချိုးဖောက်မှုခံနေရတဲ့ရှမ်းမြောက်ဒေသမှာရှိတဲ့မြို့နယ်တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်သတ်ခြင်းခံနေရပါတယ်။ဒီအချိန်လေးမှာရှမ်းလူခွေရဲ့အဖွဲ့တွေကလည်းဒေသတွင်လူခွေရဲ့ချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့မစ္စယန်ဟီလီနဲ့တွေ့ဆုံတင်ပြခဲ့ပါတယ်။ဒီကြောင့်တော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေကလူခွေရဲ့အမျိုးချိုးဖောက်ခံနေရပါတယ်။မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂလူခွေရဲ့အရာရှိမစ္စယန်ဟီလီအနေနဲ့လူခွေရဲ့ချိုးဖောက်ခံနေရတဲ့ရှမ်းမြောက်ဒေသဘက်ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်တတ်ခြင်းခံရတဲ့အခြေအနေမှာရှမ်းလူငယ်ကွန်ရက်အဖွဲ့ကနေလူခွင့်ရေးချိုးဖောက်မှုခံရတဲ့အကြောင်းကိုမစ္စယန်ဟီလီထံတင်ပြခဲ့တယ်လို့ရှမ်းလူငယ်ကွန်ရက်ကကိုစရဲဆိုင်အောင်မြင့်ဦးကပြောပါတယ
်။ဒီစုရနေတဲ့ကြာစီမံကိန်းတွေကျွန်တော်တို့စံကုန်တွေကြောင်းလုံးမှုတွေကြီးစားတယ်၊ဒီအရင်ကစုစည်းစားတယ်၊ပြီးတော့ရှေ့ကျောင်းတို့ဓမ္မတွေကတော့ရှေ့ကျောင်းတို့ကတွေကိုအရင်စုလုပ်တဲ့စုစားတွေကကျွန်တော်တို့ကအများကြီးပြခဲ့တယ်ပြီးတော့ညပိုင်းကစားမှာနော်ကျွန်တော်ကြောင့်လည်းနဲ့နောက်ခံမှာဖြစ်တဲ့နေတဲ့ဟိုတဲ့မပေါ်နေတဲ့ဒီလိုအဲရအောင်ချုပ်မှုရှုတဲ့ကိစ္စတွေပုံစံတွေဒီဖွဲ့လို့ဒီလိုကြာဒီကနေ့ဒီကနေ့ဒီဖွဲ့ကိုကျောင်းနေကြတာခါကျတော့ကျွန်တော်တို့အနေနဲ့ဒါတွေကသိအောင်ဆိုတာအရင်ပေးမှုတွေကျွန်တော်တို့တည်ဆောက်ခဲ့ပါတယ်
NLD ဆိုရတဲ့လက်ထက်မှာရတရားစီမံကိန်းမှာပါဝင်တဲ့ရှေ့ပြောင်းနေထိုင်တဲ့အလို့သမားတွေကိုအိမ်ထောင်ဆုစင်းထုတ်ပေးတာတွေရှမ်းပြည်နယ်အတွင်းမြို့ဝင်ထွက်မှုဦးတွေဒေတာခံပါရာစာပေကိုရေးတာခွင့်မပြုဘဲပိတ်ပင်မှုတွေရှိနေတယ်လို့ဆိုင်းအောင်မြင့်ဦးကဆိုပါတယ်ဒီလူခွင့်ရေးချိုးဖောက်ခံနေရတဲ့ဒေတာခံလူထုတွေအတွက်မစ်ယန်ဟီလီအနေနဲ့မြန်မာဆိုရနဲ့တပ်မတော်တို့တစုံတရာဖိအားပေးနိုင်လိမ့်မယ်လို့ဆိုင်းအောင်မြင့်ဦးကမျှော်လင့်တယ်လို့လည်းပြောပါတယ်
ဒီ action တွေတော့ဘာညာတော့စီပန်းကြီးဆီယာဝန်ကြီးတွေရဲ့အရာရှိဖြစ်တဲ့အတွက်ဒီလိမ့်လာနိုင်တယ်လို့ပြောပြနေပါတယ်
မစ္စယန်ဟီလီဟာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလာရှိုးမြို့ထိလေရင်နဲ့တွားရောက်ခွင့်ပေးပေမဲ့တကယ့်စီရေပฏิပက္ခဖြစ်နေတဲ့ကြောက်မဲကိုခိုင်နမ်ခမ်းမြို့နယ်ဘက်ကိုလုံခြုံရေးအရမြန်မာအာဏာပိုင်တွေကတွားခွင့်မပြုခဲ့ပါဘူးမစ္စယန်ဟီလီရဲ့ဒီတစ်ခေါက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်ဘက်ကိုလည်းရောက်ရှိတွားပြီးမြန်မာနိုင်ငံအနောက်ပိုင်းကလူမျိုးရေးပြည်ထနာကိုတွားရောက်လေ့လာမှတ်တမ်းယူခဲ့ပါသေးတယ်
ဆက်ပြီးတော့ပြည်သူလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းမွန်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေနဲ့မေလ18ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။မွန်ပြည်နယ်အတွက်အစိုးရနဲ့လွတ်တော်ကြားအပြန်လန်ထိန်းချုပ်မှုအားနည်းနေပြီလား။ဒီအခြေအနေကိုမြင့်စနိုင်ကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်
။ပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့အခြေအနေကိုသထုံမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပြပါဗျ
။
လွှတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ဟာမေးကွန်းမေးဖို့အစိုးတင်ဖို့နဲ့ဥပဒေကြမ်းရေးဆွဲဖို့အတွက်သာဖြစ်ပြီးအစိုးရဝေဖန်တာထောက်ပြတာတွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့အလုပ်မဟုတ်ဘူးလို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြောသွားပါတယ်ဂျွန်လ18ရက်နေ့ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံထားတာနဲ့ပတ်သက်ပြီးကြက်မြော်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကအခုလိုပြန်ပြောပြပါဗျာအစိ
ုးရလုပ်တူမှာကျွန်တော်တို့ဝေဖန်တာတို့ကထောက်ပြတာဒါကျွန်တော်တို့လုပ်ဖို့အစိုးရရဲ့ဝေဖန်တာဒီကကျွန်တော်တို့ရှင်အလှူတော်နဲ့အစိုးရဆိုတာဒါရီပြင်ကြောင်းကိုကျန်မယ်လဲပေါ့နော်ပြင်ကြောင်းကိုဒါလူပြင်ကြောင်းနေရာမှာလေအဓိကသူတို့လုပ်နေတဲ့အလုပ်မှာကျွန်တော်တို့အဲ့ဒါကိုစဉ်းစားလို့
ပြည်သူ့လွှတ်တော်ဥက္ကဋ္ဌလာရာဟာမွန်ပြည်နယ်ဆိုရနဲ့မွန်ပြည်နယ်လွှတ်တော်အကြားပတ်သက်မှုရှိနေတဲ့အနေအထားကြောင့်ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကအခုလိုပြောပါဗျာ
။ပြည်နယ်ရောလွှတ်တော်ရောဆိုရရောအပတီရောသုံးဦးသုံးပြည့်ဆုပြီးတော့ဆွေးနွေးညှိနှိုင်းပြီးပြည်နယ်အတွက်ကောင်းတယ်ပေါ်ပါတဲ့။
ပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေမွန်ပြည်နယ်လွှတ်တော်ကိုလာပြီးတော့လက်ညွန်ချက်ပေးသွားတာနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ဟာပြည်သူ့လွှတ်တော်ရဲ့လက်အောက်ခံဖြစ်သွားပြီလားမွန်ပြည်နယ်လွှတ်တော်ဟာမွန်ပြည်နယ်အစိုးရရဲ့လုပ်ငန်းဆောင်တာတွေကိုထိန်းချုပ်ပိုင်ခွင့်မရှိဘူးလားဆိုတာမျိုးမွန်ပြည်သူတွေအကြမ်းမှာမေးခွန်းထုတ်เสียဖြစ်လာနေခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးစွဲဖို့မြန်မာအစိုးရရဲ့ပြောဆိုမှုအပေါ်ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့အတွင်းတနက်ထိမှန်တည်ဆုံသွားတဲ့ចောင်းသားတဦးနဲ့ပတ်သက်ပြီးចောင်းသားတွေနဲ့လူထုတချို့ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ပါလိမ့်ရှင် VOE ရဲ့ဂျာတာပရင်းနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြည့်ပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်တောက်ကြနေမနေ့ကမှာတော့ကျမကြီးနဲ့တိုင်းရင်သတင်းလာပြင်တခြားပြန်လဲထုတ်လွှင့်ချက်တွေကိုနာဆင်ပေးရမှာဖြစ်ပါတယ်အစီအစဉ်အဆုံးသတ်ခဲ့မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်ဂျာမနီနိုင်ငံဖရန့်ဖတ်မြို့တောင်ဘက်နာဗျန်ဟိုင်းမြို့နယ်ကရုရှင်ယုံဒီုံထဲမှာပြီးခဲ့တဲ့သိပ်မကြခင်အချိန်ပိုင်းတွင်းကပဲတနတ်သမားတဦးဝင်ပစ်တာကြောင့်လူ25ယောက်ထက်မနည်းဒဏ်ရာရတဲ့သတင်းကိုအခုအမေရိကန်ရုပ်သံသတင်းဌာနတွေကတိုက်ရိုက်ထုတ်လွှင့်နေပါတယ်တနတ်ပြစ်မှုဖြစ်တဲ့ရုပ်ရှင်ရုံတဲကိုဂျမန်ကွန်မန်ဒိုတပ်ဖွဲ့ဝင်တွေကဝင်ရောက်ရှင်းလင်းလာမှာတော့အဲ့လိုဝင်ပြီးတော့ပြစ်တဲ့တနတ်သမားတေဆုံးသွားတယ်လို့ဂျမန်ပြည်ထရေးဝန်ကြီးကပြောတာကိုကိုကပီရိုက်တာသတင်းကဖော်ပြတာကိုလည်းရုပ်သံသတင်းဌာနတွေကထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာသုံးဝက်ကြာခီးစဉ်နဲ့ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးတောင်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံရောက်ပြီးတာနဲ့မဟာချန်အရက်ကိုသွားပါတယ်။အဲ့ဒီနေရာဟာမြန်မာနိုင်ငံသားရွှေ့ပြောင်းလူသမားအများအပြားပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့နေရာဖြစ်ပြီးတောင်ဆန်းစုကြည်ကိုတွေးဆုံနှုတ်ဆက်ခွင့်ရဖို့ထောင်နဲ့ကြီးတဲ့လူသမားတွေစောင့်နေခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းဆူရရဲ့တင်းကျပ်လာတဲ့လူမျိုးရေးစီစဉ်တွေအောက်မှာပဲအခန်းတစ်ခုထဲမှာလူသမားတချို့နဲ့တောင်ဆန်းစုကြည်တွေးဆုံစကားပြောရပါတယ်။အပြင်မှာနောက်ထပ်ရာပေါင်းများစွာသောလူသမားတွေရှိနေသေးတာကိုသတိပြုမိတဲ့တောင်ဆန်းစုကြည်ကအဲ့ဒီလူသမားတွေကိုအပြင်ထွက်ပြီးစကားပြောဖို့စီစဉ်ခဲ့ပေမဲ့ရုတ်တရက်မိုးတီးထန်လာတာကြောင့်အစီအစဉ်ပြတ်သွားပြီးဘန်ကောက်ကိုပြန်သွားပါတယ်။အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ထုနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အချိန်နဲ့အဆုံးသတ်ဖို့ရီပပလီကန်အမတ်တွေဘက်ကကြိုးစားပါတယ်လွှတ်တော်အစည်းအဝေးတွေကိုလွှတ်ရင်းနဲ့အားလိုက်ရဲ့ကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြဖို့အဆုံးသတ်အောင်ကြိုးစားတာပါဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့အခုချိန်ထိမလျှော့သေးပါဘူးခင်ဗျာဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ပြီးဒီနိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုဒီကနေ့နှောင်းပိုင်းမှာအဆုံးဖြတ်ထွက်လာမယ့်တမိုင်းဝင်လူထုဆန္ဒခံယူပွဲအတွက်ပြီးဒီနိုင်ငံမှာဒီကနေ့မဲပေးနေကြပါပြီခင်ဗျာပြင်သစ်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုဗိုလ်ထုနေကရှင်းပြန်ကစားကြတာမှာ Iceland က Austria ကို2-2 Ireland က Italy ကို2-2မရှိ Belgium က Sweden ကို2-2မရှိနဲ့အသီးသီးနိုင်ရပြီး Hungary နဲ့ Portugal ပွဲမှာတော့တစ်ဖက်3-6စီနဲ့တည်ကြသွားပါတယ်။အခုဆိုရင်အုပ်စုပွဲစဉ်တွေအားလုံးပြီးဆုံးသွားပြီဖြစ်တာကြောင့်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေအတွက်16သင်းတက်သွားပြီဖြစ်ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VO မြန်မာပိုင်းအစီအစဉ် internet ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ2430နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမခွန်လိုပ
ါ This program has come to you from the Voice of America, Washington.